Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ3ရက်ဗုဒ္ဓဟူးနေ့ညဖက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ25 32နဲ့51အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနှောင်းတော့ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်တော်မှာပါ
။ကျမကတော့စုမြတ်မှာမှာအမေရိကန်ပိတ်ဆို့တန်ခါမှုတွေကြောင့်စီးပွားရေးအကျပ်တည်းဖြစ်နေတဲ့အီရန်ကိုမကူညီရင်ဂျပန်တွင်မှအဆင့်မြင့်ယူရေနီယံတန်းစင်မှုတွေကိုစတင်မယ်လို့အီရန်သမ္မတကဒီကနေ့ပြောကြားလိုက်ပါတယ်။ EU ဥရောပပါလီမန်ဥက္ကဋ္ဌအဖြစ်သတင်းသမားဟောင်းဒေးဗစ်ဆာဆိုလီကို EU အမတ်တွေမဲခွဲရွေးချယ်လိုက်ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံလူထုကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဖက်ကပြက်ကွက်နေတယ်လို့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကကုလအဖွဲ့ဝင်နိုင်ငံတွေကိုအခုလိုပြစ်တင်လိုက်ပါတယ်။
By now, we have all read the report of Mr. Rosenthal. We found that there was a systemic failure of the United Nations in Myanmar. This is not new information. I raised this issue.
အခုဆုံးတော့မကြာခင်တင်ပြသွားဖို့ရှိပါတယ်။ဒီနောက်မှာတော့ရခိုင်စစ်ဆောင်ဒုက္ခတဲ့စကန်တွေမှာရေကြီးရေလျှံနေလို့တချို့စကန်တွေနေရာပြောင်းရွှေ့ဖို့လိုအပ်လာနေတဲ့အခြေအနေတွေနဲ့အတူမြန်မာနိုင်ငံသားတွေလူကုန်ကူးခံရတဲ့နှုန်းတက်လာနေတဲ့အတွက်လူကုန်ကူးမှုတာစီရင်ထိုင်းနိုင်ငံကကုလအဖွဲ့အစည်းတွေနဲ့လူမှုကွန်ရက်အဖွဲ့တွေကြိုးပမ်းဆောင်ရွက်ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အောက်ချအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိပ်တန်းရောက်တဲ့တွေကိုမဆူမြတ်မွန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ရဲ့တန်ခတ်အရေးယူမှုကြောင့်စီးပွားရေးအကျပ်အတည်းဖြစ်နေတဲ့အီရန်အပေါ်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာစာချုပ်ထဲမှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ပို့ပြီးတော့ကူညီဆောင်ရွက်မှုတွေမလုပ်ရင်ဂျပန်အတွင်းအစစ်မြင့်ယူရေနီယံတန်းစင်မှုတွေကိုစတင်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အရ 3.69 ရာဂိုင်နှုန်းအထိတန်းစင်ထားတဲ့ယူရေနီယံတွေကိုအီရန်က300ကီလိုဂရမ်အထိသာပိုင်ဆိုင်ခွင့်ရှိပါတယ်။နျူကလ িয়ার 3လျှက်စစ်စွမ်းအင်ထုတ်လုပ်နိုင်ဖို့အတွက်ယူရေနီယံတွေကို3.69ရာဂိုင်နှုန်းတန်းစင်ရင်လုံလောက်ပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့ဆိုရင်တော့60ရာဂိုင်နှုန်းလောက်တန်းစင်ဖို့လိုအပ်ပါတယ်။အီရန်အနေနဲ့ကိုလုတ်ချင်တဲ့လောက်ပမာဏယူရေနီယံတွေကိုတန်းစင်နိုင်တယ်လို့သမ္မတရူဟာနီကတနင်္ဂနွေနေ့ကပြောထားတာပါ။ဒါအပြင်စာချုပ်ထဲမှာပိတ်ဖို့သဘောတူထားတဲ့အာရက်ရေလေးဓာတ်ပေါင်းပုံကိုလည်းပြန်လည်တည်ဆောက်မယ်လို့ပြောပါတယ်။အီရန်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ရေနံထုတ်လုပ်ရောင်းချရေးအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်နေချိန်မှာလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အီရန်ဘက်ကရပ်တည်ဖို့အီရန်ကလိုလားနေတာပါ။အီရန်နိုင်ငံနဲ့နိုင်ငံတကာကြားသဘောတူထားတဲ့ပမာဏထက်ကိုအီရန်ပိုင်ဆိုင်တဲ့အစစ်နှိမ်တန်းစင်ယူရေနီယံအရေးအတွက်ကြော်လွန်သွားပြီလို့ဒီနေ့နာနေတုန်းကလည်းကြေညာခဲ့တာကြောင့်2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်တောက်လျှောက်ကင်ဆယ်ထားဖို့အတွက်အီရန်ဘက်ကအပြည့်အဝလိုက်နာဖို့လိုအပ်တဲ့အကြောင်းနဲ့သဘောတူညီချက်ကိုထိခိုက်စေမဲ့နောက်ထပ်ဆောင်ရွက်မှုတွေမလုပ်ဖို့အတွက်ဗြိတိန်၊ပြင်သစ်၊ဂျာမနီနဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေနှုတ်ထွက်သွားတဲ့အမေရိကန်ကအီရန်ပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေပြန်လုပ်နေတာနဲ့အတူအခုလိုမျိုးအီရန်ကလည်းတုံ့ပြန်ဆောင်ရွက်နေတာပါ။သဘောတူညီချက်အရစာချုပ်ပါဥရောပနိုင်ငံတွေအနေနဲ့အီရန်နဲ့စီးပွားရေးဆောင်ရွက်မှုတွေလုပ်မဲ့ကတိကဝတ်အတိုင်းမလိုက်နာဘူးဆိုပြီးတော့အီရန်ကဆွဆွဲနေပါတယ်။ဒါကြောင့်တစ်ဖက်ကသဘောတူညီချက်အတိုင်းမလိုက်နာတဲ့အတွက်အီရန်ဘက်ကတုံ့ပြန်ဆောင်ရွက်တာဖြစ်လို့စာချုပ်ကိုချိုးဖောက်ရမရောက်ဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗစ်ဇာရက်ဖ်ကလည်းပြောကြားခဲ့ပါတယ
်။လီဘီးယားနိုင်ငံမြို့တော်ထရီပိုလီအနီးကရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းကိုလေကြောင်းကတိုက်ခိုက်မှုအတွင်းလူပေါင်း50ကျော်မှနည်းတည်ဆုံးခဲ့ပါတယ်။တည်ဆုံးသူအများစုဟာအာဖရိကတိုက်ကရွှေပြောင်းဝင်ရောက်လာကြသူတွေဖြစ်ပြီးတခြားလူ80လောက်လည်းဒဏ်ရာရသွားခဲ့ပါတယ်။လီဘီးယားပြည်ထောင်စုအင်္ဂလန်နိုင်ငံဝန်ကြီးတူကတော့တည်ဆုံးသူအရေအတွက်ဟာတိတဲ့အများကြီးပိုလာနိုင်ကြောင်းနဲ့အခုခါမှာကယ်ဆယ်ရေးတွေကိုဆောင်ရွက်နေကြောင်းပြောပါတယ်။အဲဒီစခန်းထဲမှာလူ100လောက်ကိုထိန်းသိမ်းထားတာပါ။နိုင်ငံတကာကအသိမပြုထားတဲ့အစိုးရအဖွဲ့နဲ့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာဦးဆောင်တဲ့စင်ပြိုင်အစိုးရရဲ့လီဘီးယားမျိုးသားတပ်အလန်နေတို့ကထရီပိုလီကိုထိန်းချုပ်နိုင်ရေးအတွက်မြို့တော်အနီးမှာလှတွေနဲ့ချီပြီးတိုက်ပွဲတွေဖြစ်နေကြတာပါ။အလန်နေကတော့အင်္ဂါနေ့ကတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပြီးဒါဟာအစိုးရလိုလားတဲ့ပြည်သူစစ်တီးရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်
။အမေရိကန်နယ်စပ်ကနေပြီးတော့တရားမဝင်ဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာလူတွေပြည့်ကျက်နေတဲ့စခန်းတွေကအင်ပတန်ဆိုးွားတဲ့အခြေအနေတွေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာပောက်ကွဲတော့မဲ့ဘုံတစ်ခုလိုဖြစ်နေပြီးသူဝန်ထမ်းတွေရဲ့လုံခြုံရေးကိုဆွေးနွေးနေဆိုတဲ့မန်နေဂျာတယောက်ရဲ့အပြောကိုလည်းဖော်ပြထားပါတယ်။လှောင်အိမ်တွေလိုတန်စကားတွေနဲ့ကာထားတဲ့နေရာကတမန်တလင်းတွေပေါ်မှာအခင်းမရှိပဲ အိမ်နေကြရသူတွေရဲ့ဓာတ်ပုံတွေလူတွေပြတ်ကျက်ပြီးလဲစရာနေရာမရှိလို့မတ်တပ်ရပ်နေကြရတဲ့အမျိုးသားတွေရဲ့ဓာတ်ပုံတွေသူတို့အခြေအနေကိုမတိတိအောင်လုပ်ပြနေသူတွေရဲ့ဓာတ်ပုံတွေကိုအစင်ခံစားထဲမှာဖော်ပြထုတ်ပြန်ခဲ့ပါတယ်ဓာတ်ပုံတစ်ပုံမှာဆိုရင်လူ40ပဲဆန်းတဲ့အခန်းထဲမှာအမျိုးသား88ယောက်ပြုတ်သိမ့်နေပြီးတယောက်ကကဲပါ help ဆိုတဲ့ဆိုင်းဘုတ်ကင်ဆောင်ထားပါတယ်ကျန်းညက်နေတဲ့အခန်းထဲကနေထွက်ရနိုင်ဖို့တချို့ကအိမ်သားတွေတဲကိုခြေဆွတွေစောင်းတွေတမြင်ထည့်ပြီးပြက်အောင်လုပ်ကြရဲလို့ပြောပါရယ်ဒါမှအိမ်သားပြင်ဆင်နေချိန်မှာသူတို့အပြင်ခဏထွက်ခွင့်ရကြပါရယ်ထိမ့်သိမ့်ထားသူတွေတကိုယ်ရည်တန်ရှင်းရေးလုပ်ဖို့အခွင့်အလမ်းမရှိသလောက်ဖြစ်တာမို့တော်တော်များများဟာနာမကျန်းဖြစ်ကြရတယ်လို့အစီရင်ခံစာထဲမှာပြောထားပါရယ် Rio Grande Valley ကထိမ့်သိမ့်ရေးစခန်းတွေမှာကြောက်စရာကောင်းလောက်အောင်ဖြစ်နေတဲ့အခြေအနေနဲ့ကလေးငယ်တွေလူကြီးတွေကိုအကြကြီးထိမ့်သိမ့်မထားဖို့အတွက်အမိမြေလုံခြုံရေးဌာနအနေနဲ့လှုပ်တဲ့ဆောင်ရွက်မှုတွေကိုချက်ချင်းလုပ်ဖို့လိုအပ်တယ်လို့စုံစမ်းစစ်ဆေးရေးမှူးချုပ်ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်
။ပါကစ္စတန်နိုင်ငံအတွင်းဒေသခံအနေနဲ့နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်အဖွဲ့ဖြစ်အမေရိကန်ပြည်ထောင်စုကအင်္ဂါနေ့မှာတက်မှတ်လိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုပါကစ္စတန်ကကြိုဆိုလိုက်ပါတယ်။ Baluchistan Liberation Army Baluchistan လူမျိုးရေးအဖွဲ့ BLA လို့အမည်ပေးထားတဲ့အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်တက်မှတ်ထားတာကြောင့်အမေရိကန်နိုင်ငံသားအနေနဲ့အဲ့ဒီအဖွဲ့ဝင်တွေနဲ့ထိတွေ့ဆက်ဆံခြင်းလောက်ခွင့်မရှိတော့သလိုအမေရိကန်ပြည်ထောင်စုတဲကသူတို့ရဲ့ပတ်စံမှုတွေကိုလည်းထိန်းသိမ်းထားလိုက်ပါတယ်။ပါကစ္စတန်နိုင်ငံ Bellock ဒေသမှာအခြေစိုက်ပြီးအရသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ BLA အဖွဲ့ဟာလက်နက်ကိုင်ခွဲထွက်ရေးအဖွဲ့ဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကညင်ညာချက်မှာဖော်ပြပါတယ်။အဲ့ဒီတောင်းကျမ်းသူအဖွဲ့ဟာခေတ်သစ်ပေါ်လာမှာစီမံကိန်းရဲ့တရေတာအဖြစ်နဲ့တရုတ်နိုင်ငံကဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံမှုတွေလုပ်နေပြီးကြံစည်တာတွေပေါ်ကျော်ရတဲ့ပါကစ္စတန်နိုင်ငံတောင်ပိုင်းဘလူချီစတန်ဒေသကိုအခြေကိုယူလှုပ်ရှားနေတာပါဒီဒေသမှာပါကစ္စတန်ဆွေရကိုဆန့်ကျင်တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးထဲမှာ BLA အဖွဲ့ဟာအင်အားကောင်ပြည်ထိရောက်စွာအတိုက်ခိုက်နိုင်ဆုံးအဖွဲ့ဖြစ်တယ်လို့ဆိုပါတယ်
အန္တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9390 9.51 kHz 9885တို့ပြင်စနေတနင်္ဂနွေမှာ9.290 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါရှင
်ဟိုဒူနေအတွက်ညပဲနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ညပေးနေပါတယ်အိန္ဒိယနိုင်ငံနောက်ပိုင်းကမဟာရာစထရာပြည်နယ်မှာမိုးတိထန်စွာရွာသွန်းနေလို့ဆယ်သေးစားတစ်ခုကျိုးပေါက်ခဲ့တဲ့အတွက်6ရောက်သေဆုံးပြီး20ကျော်ပျောက်ဆုံးနေပါတယ်။ရတနာဂရီခရိုင်ကတီဝါရီဆယ်အင်္ဂါနေ့ကကျိုးပေါက်ခဲ့လို့ကျေးရွာတချို့ရေလွှမ်းပြီးတော့အိမ်တွေရေထဲမျောကုန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရွာသားရာနဲ့ချီလဲဘေးကင်ရာကိုပြောင်းရွှေ့နေကြရပါတယ်။အိန္ဒိယသဘာဝဘေးဒဏ်တုံ့ပြန်ရေးအဖွဲ့တွေကအဝေးထင်းဒရုန်းယာဉ်တွေသုံးပြီးတော့ပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေပါတယ်။မဟာရာစထရာပြည်နယ်ထဲမှာအခုရက်ပိုင်းတွေအတွင်းဘယ်တော့ကမှနဲ့မတူအောင်လို့ရေကြီးနေတဲ့အတွက်မိုးကြီးနေတဲ့အတွက်စုစုပေါင်းသေဆုံးသူဟာ35ယောက်ရှိနေပါပြီ။စီးပွားရေးအချက်အချာကြားတဲ့မွန်ဘိုင်းမြို့မှာလည်းအင်္ဂါနေ့တုန်းကမိုးရေကြောင့်အုတ်တိုင်းတစ်ခုပြိုကျပြီးတော့တဲအိမ်တွေပေါ်ပြီးခဲ့လို့လူပေါင်း24ယောက်သေဆုံးခဲ့ပါတယ်။မြို့ထဲကဒီလူဦးရေတန်း20လောက်ဟာရေဘေးဒုက္ခခံနေရတယ်လို့ကားမိရထားနဲ့လေယာဉ်ခရီးအသွားအလာတွေလည်းအနှောက်အယှက်ဖြစ်နေပါတယ်။လေဆိပ်ကအဓိကအဝေးပြေးလမ်းမကြီးပိတ်ထားရတဲ့အတွက်ရှားနဲ့ချီတဲ့လေရင်ခီးစင်တွေကိုလမ်းကြောင်းလွှဲထားရပါတယ်။အရင်ကမကြုံဘူးတဲ့ပမာဏမိုးရွာသွန်းနေတဲ့အတွက်မွန်ဘိုင်းမြို့ရဲ့လက်ရှိရေစီးရေလာစနစ်ကမထိန်းနိုင်တော့တာကြောင့်ရေကြီးနေတာဖြစ်တယ်လို့မဟာရာစထရာပြည်နယ်အကြီးအကဲကပြောပါတယ်
။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးပါတီကိုအထွေထွေရွေးကောက်ပွဲနှစ်ခုမှာဇက်တိုက်ရှုံးနေကြတာကြောင့်အိန္ဒိယတိုက်ခိုက်ပါတီခေါင်းဆောင်ရာဟုဂန္ဒီဟာယာရုကနှုတ်ထွက်လိုက်ပါတယ်။တက္ကံကွန်ဂရက်စ်ပါတီရဲ့ဥက္ကဋ္ဌအဖြစ်2019ဒီဇင်ဘာကလေးကတာဝန်ယူခဲ့တဲ့ရာဟုဂန္ဒီဟာဆွေစဉ်မျိုးဆက်ဝန်ကြီးချုပ်အဖြစ်အရွေးခံခဲ့ရတဲ့မိသားစုအတွင်းလေးယောက်မြောက်ဝန်ကြီးချုပ်ဖြစ်လာဖို့ကြိုးစားနေသူလည်းဖြစ်ပါတယ်။ပါတီအနေနဲ့အနာဂတ်မှာတိုးတက်အောင်မြင်မှုအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့အရေးကြီးတာကြောင့်အခုလိုသူ့အနေနဲ့ပါတီဥက္ကဋ္ဌယာရုကနေနှုတ်ထွက်ခြင်းဖြစ်ကြောင်းရာဟုဂန္ဒီကဒီကနေ့ Twitter လိုမျိုးကွန်ရက်ကနေရေးသားခဲ့ပါတယ်။သူ့ရဲ့အဖေရာဂျစ်ဂန္ဒီအဖွာအင်ဒရာဂန္ဒီနဲ့အဖိုးနေရုဂန္ဒီတို့သုံးဦးစလုံးဟာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ကြတာပါ။ဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့ဘာရတီးယဇနတာပါတီ BJP ကပြီးခဲ့တဲ့မေလကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အနံ့ရလဒ်တာကြောင့်အတိုက်ခံနေတင်တာမကပဲနိုင်ငံရေးလည်လာသူတွေပါအားအသက်သွားစေခဲ့ပါတယ်။ရာဟုဂန္ဒီဦးဆောင်တဲ့ Congress ပါတီဟာ2014ရွေးကောက်ပွဲမှာအကြီးမားဆုံးဆွေးရှုံးမှုနဲ့ညီဆန်ခဲ့ရပြီးအခုနှစ်ရွေးကောက်ပွဲမှာတော့ပြီးခဲ့တဲ့ရွေးကောက်ပွဲတဲ့အနည်းငယ်ပိုအနိုင်ရခဲ့ပါတယ
်။ EU ဥရောပပါလီမန်ဥက္ကဋ္ဌအဖြစ်အီတလီကသတင်းသမားဟောင်း David Sassoli ကိုပြင်သစ်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာ EU အမတ်တွေမဲခွဲရွေးချယ်လိုက်ကြပါတယ်။ အစင်းစစ်မဲပေးပွဲမှာတခြားဥက္ကဋ္ဌလောင်း၃ယောက်ထက်ကိုအသက်63နှစ်အရွယ်မစ္စတာဆာဆိုလီကမဲအများဆုံးရရှိခဲ့တာပါ။အင်္ဂါနေ့ကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီးအာဆလာ ဖွန်ဒါ လိုင်ယန်ကိုပနာမရွေးချယ်ခဲ့ကြပါတယ်။ EU ဥရောပသမ္မတရဲ့အဆင့်အမြင့်ဆုံးအုပ်ချုပ်ရေးတာဝန်အတွက်အမျိုးသမီးတစ်ယောက်ကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်။သူ့ကိုလာမယ့်သတင်းနှစ်ပတ်အကြာကြာရင်ဥရောပပါလီမန်မှာအတီးပြုမပြုမဲခွဲမှာဖြစ်ပြီးတော့လွှတ်တော်အမတ်950တယောက်ရှိတဲ့ပါလီမန်မှာအားလုံးနီးပါးရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်။တကယ်လို့အတီးပြုခဲ့ရင်တော့တာဝန်သက်တမ်းကုန်တော့မဲ့လက်ရှိဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကန်နီယာမှာအစားထိုးတာဝန်ယူရမှာပါ။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒုတ်စ်နေရာမှာအစားထိုးဖို့အတွက်တော့ဘယ်လ်ဂျီယမ်ကရှာမီရှဲကို EU ခေါင်းဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်။နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့လက်ရှိအကြီးအကဲပြည်ထောင်နိုင်ငံကခရစ်စတင်းလာဂတ်ကိုတော့ဥရောပဗဟိုမှန်ဥက္ကဋ္ဌနေရာအတွက်ရွေးချယ်အဆိုပြုထားပါတယ်။ EU နိုင်ငံသားမူဝါဒရေးရအကြီးအကဲနေရာအတွက်စပိန်ကဂျိုးဆက်ဘိုရဲလ်ကိုရွေးချယ်ထားကြပါတယ်။
2020အမေရိကန်တကောင်စင်ရဲ့ကောက်ယူမှုမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မေးခွန်းထည့်မိမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကအင်္ဂါနေ့မှာပြန်ရုံးတင်လိုက်ပါပြီ။ဒါကြောင့်တကောင်စင်ဘီရိုအနေနဲ့အမေရိကန်မိသားစုတန်း100လောက်ရဲ့နေအိမ်တွေကိုပို့ဖို့အတွက်ဖောင်တွေကိုပုံနှိပ်နိုင်တော့မှာဖြစ်ပါတယ်။သမ္မတထွန်းကတော့ဆယ်နှစ်ကြာပြုလုပ်လေးရှိတဲ့အခုတကောင်စင်ရင်ကောက်ယူမဲ့အစီအစဉ်ကိုနောက်ကျမှလုပ်တင်သလားဆိုပြီးမေးခွန်းထုတ်နေပါတယ်။နောက်ကျပြီးမှလုပ်မယ်ဆိုရင်တော့ပြည်ထောင်စုအစိုးရရဲ့ဥပဒေကိုချိုးဖောက်ရရောက်သွားမှာပါ။ဥယျာဉ်လူရဲ့အချိုးအစားပေါ်မူတည်ပြီးလွတ်တော်ကိုယ်စားလှယ်အရေးအတွက်ကိုတတ်မှတ်တဲ့နေရာနဲ့ဒေါ်လာဘီလီယံတန်းဘီလီယံပေါင်းများစွာအစိုးရငွေတွေကိုဘလို့ခွဲဝေသုံးစွဲကြမလဲဆိုတဲ့ကိစ္စရပ်တွေကိုဆုံးဖြတ်တဲ့နေရာမှာတကောင်စင်းင်းကအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာပါတကောင်စင်းင်းဖောင်ထဲမှာနိုင်ငံသား Home House ဆိုတဲ့မေကွန်ထက်မင်းမဲ့တမရထွန်းအစိုးရရဲ့အဆိုပြုချက်ကိုတော့နိုင်ငံတော်တရားရုံးချုပ်ကပြီးခဲ့တဲ့ဒီနေ့ပတ်အတွင်းမှာပဲငားမဲလေးမဲနဲ့ဆုံးဖြတ်ပယ်ချလိုက်ပါတယ်။အဲ့ဒီမေကွန်ကိုထက်တင်လာခြင်းအပြင်လူနည်းစုလူမျိုးရေးအုပ်စုတွေနဲ့ရှစ်ပြောင်းချေချနေတဲ့သူတွေကိုကြောက်လန့်သွားစေပြီးပုံမှန်အပြင်ဒီမိုကရက်ပါတီကိုထောက်ခံသူအများစုနေထိုင်တဲ့မြို့နယ်ရပ်ကွက်တွေမှာရီပပ်ဘလီကန်ပါတီကအသာစီးရသွားတာမျိုးဖြစ်စေနိုင်တယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်
ပို့ထုံးနဲ့ညပိုင်းနောက်ဆုံးသတင်းတွေကိုမဆုံမြတ်မနဲ့ကိုဇော်ဝင်နိုင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံလူထုကိုအကာအကွယ်ပေးဖို့ကုလသမဂ္ဂဘက်ကပြက်ကွက်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်မစ္စယန်ဟီလီကကုလအဖွဲ့ဝင်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်။မြန်မာနိုင်ငံပဋိပက္ခဒေတာတွေကိုနိုင်ငံတကာလူသားချင်းစာနာမှုကူညီရေးနဲ့စောင့်ရှောက်ရေးအဖွဲ့တွေအ мян တွားရောက်ခွင့်ပေးဖို့နဲ့လူ့အခွင့်အရေးကျူးလွန်သူတွေကိုဥဆောင်အရေးယူကင်တွယ်ဖို့လဲဒီကနေ့လုပ်တဲ့ကုလလူ့အခွင့်အရေးကောင်စီအစည်းအဝေးတွင်ကုလကိုယ်စားလှယ်ကတောင်းဆိုလိုက်တာပါ။ဒီအကြောင်းကိုသားညွန့်ကဆက်ပြီးတင်ပြထားပါတယ်။
မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အပေါ်အထူးဖြစ်တော်ဒီစစ်မှတ်ဖြစ်နေတဲ့တိုင်းဒေသတွေကအခြေအနေတွေအပေါ်မှာနိုင်ငံတကာအနေနဲ့အထူးအလေးထားအရေးယူကင်တွယ်ဖို့ဆိုပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စဂျန်ဟီလီကတိုက်တွန်းပါတယ်။ဂျနီဗာမြို့ကုလသမဂ္ဂလူခွင့်ကောင်စီမှာသူ့ရဲ့အစီအစဉ်အပေါ်အဖွဲ့ဝင်နိုင်ငံတွေရဲ့မေးမြန်းချက်တွေကိုဒီကနေ့မှပြန်လည်ဖြေကြားတာပါ။မြန်မာနိုင်ငံလူခွင့်အခြေအနေတိုးတက်လာဖို့ကုလသမဂ္ဂအနေနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုအဓိကထားသူကဖြေရတယ်။ဒီနေရာမှာတော့ပြီးခဲ့တဲ့လတုန်းကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့အစီအစဉ်စာတစောင်းကိုသူကပြန်ညွှန်းပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာအကြမ်းဖက်မှုတွေမဖြစ်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းသတိပေးချက်တွေရှိတာကိုကုလသမဂ္ဂဘက်ကလက်လျူပြုခဲ့တဲ့ဆူရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွန်ဒီမာလာနိုင်ငံကြေးဝန်ကြီးဟောင်းလဲဖြစ်နောက်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမတ်ကြီးဟောင်းလဲဖြစ်တဲ့ဂျတ်ရူဆန်ဒဲကိုအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကဒီနှစ်အစောပိုင်းကတောင်းပန်ထားတာရှိပါတယ်။သူရဲ့စီငံစာတွေ့ရှိချက်မှာတော့မြန်မာနိုင်ငံတွင်ကုလသမဂ္ဂဆောင်ရွက်ချက်တွေဟာယိုယွင်းပြီးတော့မအောင်မမြင်ဖြစ်တာကိုအဓိကထောက်ပြထားပါတယ်။ဒီချက်ကိုမစ္စရန်ဟီလီကပြန်ထောက်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြန်ပြီးမေးခွန်းထုတ်သွားပါတယ
်။ We found that there was a systemic failure of the United Nations in Myanmar. This is not new information. I raised issues regarding the United Nations.
မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတာကိုတွေးခဲ့ရပါပြီ။ဒါအစ်စမ်းမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ဖို့ဆိုပြီးကျွန်မပြောခဲ့ပြီးသားပါ။မစ္စတာရိုဇန်တော့အစီရင်ခံစာထဲမှာအဖွဲ့ဝင်နိုင်ငံတွေကြောင့်ကုလသမဂ္ဂစနစ်မအောင်မမြင်ဖြစ်ရတယ်လို့လည်းသုံးသပ်ထားပါတယ်။ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကိုကျွန်မမေးချင်ပါတယ်။မြန်မာပြည်ကလူတွေအားလုံးကိုအကာအကွယ်ပေးဖို့ဆက်ပြီးပြက်ကွက်နေဦးမှာလားလို့မေးလိုက်ချင်ပါတယ်
။ရ ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးနဲ့ပတ်သက်လို့အခုချိန်ထိမအောင်မမြင်ဖြစ်နေတာဟာမြန်မာဆူရဘက်ကနိုင်ငံရေးအရာစိတ်ဆန္ဒမရှိလို့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံချုပ်ကဒီဆွေးနွေးပွဲမှာဆွေးနွေးကြပါတယ်။မစ်ယာဟီလီကတော့ဒီကိစ္စမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုထိထိရောက်ရေးယူဖို့အရေးကြီးတယ်လို့သူကထောက်ပြခဲ့ပါတယ
်။ Bring all the perpetrators to account. Guarantee citizenship. Many of the Rohingya populations had their citizenships before 1982.
အဓိကတာဝန်ရှိတဲ့ကျူးလွန်သူတွေကိုအရေးယူပါ။နိုင်ငံသားအခွင့်အရေးအတွက်အာမခံချက်ပေးပါ။ Rohingya တော်တော်များများက1982ခုနှစ်နိုင်ငံသားဥပဒေမဖြစ်လာခင်တည်းကနိုင်ငံသားအခွင့်အရေးရှိထားပြီးသားပါ။ Rohingya တွေပေါ်ခွဲခြားဆက်ဆံတဲ့ဥပဒေတွေ၊ညွှန်ကြားချက်တွေ၊မူဝါဒတွေကိုပြန်သုံးသပ်ပြင်ဆင်ရပါမယ်။ဒါပြီးရင်တော့လွတ်လပ်စွာသွားလာခွင့်နဲ့အခြားအခြေခံရပိုင်ခွင့်တွေကိုခံစားခွင့်ပေးရပါမယ်။
အင်းနဲ့အစုပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတဲ့စစ်သားတွေကိုတနည်းမပြေခင်ပါရင်မထင်မရှားပြန်လွှတ်ပေးခဲ့တာကိုကုလသမဂ္ဂကုစလေကထောက်ပြပါရယ်။ဒါပြင်ဒီမှုကိုဖော်ထုတ်တဲ့ကိုဝါလုံးနဲ့ကုကျော်စိုးတို့သတင်းတောက်နှစ်ဦးကိုတမရရဲ့လူငင်းကွင်းနဲ့ပြန်လွှတ်ပေးခဲ့တာကဖြစ်ပြီးတော့သူတို့ပေါ်မှာပြစ်ဒဏ်ချထားတဲ့ဆွဲချက်ကနေပြန်ရောက်တာမဟုတ်ဘူးလို့သူကပြောပါရယ်။အခုလက်ရှိမြန်မာနိုင်ငံနယ်စပ်တလျှောက်မှာဖြစ်နေတဲ့အကြမ်းတဲတွေနဲ့ပတ်သက်လို့လည်းအဲ့ဒီဒေသတွေကိုနိုင်ငံတကာအဖွဲ့အစည်းတွေတာဝန်ခွင့်ပေးဖို့မစ်ဆီယန်ဟီလီကတောင်းဆိုပါရယ
်။ I think Myanmar shouldallow access to all humanitarian aid workers and human rights aid human rights personnel
ဖွဲ့ရင်းလူ့ခွင့်ဆောင်ကြည့်သူတွေနိုင်ငံတကာသတင်းမီဒီယာသမားတွေကိုအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေတာစီကိုသွားရောက်ခွင့်ပေးတင်ပါတယ်အဲ့ဒီပဋိပက္ခဒေတာရင်းကပြည်သူတွေဟာလူသားချင်းစာနာမှုအကူအညီတွေကိုမရတာ၈နှစ်၇နှစ်လောက်ရှိနေပါပြီ
ဒီ Miss Yan Hili ရဲ့အထူးကိုယ်စားလှယ်တာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေအဘက်ကတော့ကန့်ကွက်ထားပါတယ်မစ္စယန်ဟီဒီဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြုသဘောမဆောင်တဲ့တုံ့တက်ချက်တွေကိုတောက်လျှောက်ရေးသားအစီအစဉ်ပြုစုလာတဲ့အတွက်ကြောင့်မလို့သူ့ရဲ့နေရာမှာအခြားသူတူနဲ့စားထိုးဖို့ဆိုပြီးတော့မြန်မာကိုယ်စားလှယ်ကနေအဲ့ဒီအစည်းအဝေးအတွက်မှပဲပြောဆိုထားပါတယ်ရ ेंजर အသုံးနှုတ်နဲ့ပတ်သက်ပြီးတော့လက်မခံတဲ့မြန်မာဆွေအနေနဲ့ဒီမစ္စယန်ဟီဒီကိုလည်းမြန်မာနိုင်ငံတဲကိုပေးကွန်ကွက်မပေးခဲ့ပါဘူးဒါပေမဲ့လည်းမစ္စယန်ဟီဒီကတော့သူ့ရဲ့တာဝန်နဲ့ပတ်သက်ပြီးတော့မြန်မာဆွေအနေနဲ့ပြန်လည်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာအနေနဲ့တညီတဲ့တိုက်တွန်းပြောဆိုဖို့ဆိုပြီးတော့လည်းဒီအစည်းအဝေးအတွက်မှကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်ခင်ဗျာ
ကိုသားညုံတင်ပြတော့ပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်စစ်ဆောင်ဒုက္ခသည်စခန်းအခြေအနေသတင်းဖတ်ဆက်ရအောင်ပါရခိုင်မြင်းနယ်တွင်စစ်ဆောင်ဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းနာတွေဖြစ်နေပြီးတချို့နေရာတွေအရေးပေါ်ပြောင်းရွှေ့မဲ့အခြေအနေမှာရှိနေပါတယ်ဒီအတွက်ခရီးလမ်းပန်းအလံဝေးလာတဲ့ဒုက္ခသည်စခန်းတွေအဖို့ပို့ပြီးတော့စိုးရိမ်ကြရရှိနေတယ်လို့ဒေသခံကုညီရဲ့အဖွဲ့တွေကပြောပါတယ် VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်
အခုရပိုင်းနဲ့ရခိုင်မြို့နယ်မြို့တချို့မှာမိုးများပြီးရေဝင်ရောက်တာရှိနေလို့အနေပိုင်းကစစ်ဆောင်စခန်းတွေအတွက်စိုးရိမ်နေရပါတယ်။စစ်ဆောင်စခန်း၅ခုနဲ့လူဦးရေကတော့3000လောက်ရှိရဲ့ပုံသာချုပ်မြို့နယ်ဘက်မှာပုံမှန်တိုင်းမိုးရွာမြေပြိုရေကြီးရာရှိလို့ကုညီရေးအတွက်လုံးပန်းနေရာကြောင်းပိုးရွှေပြင်မာမိတ်လူမှုကုညီရေးအသင်းပြန်ကြားရေးတောင်းအခန်းကိုအောင်ကျော်က VOA ကိုပြောပါတယ်
။သူကဒီဆောက်ထားတဲ့အခုစစ်ဆောင်စခန်းဟာမနေ့ကလိုရေကြီးမယ်ဆိုရင်မလွက်ဘူးအစိုးရကတည်းကဟုတ်တယ်ကောကျွန်တော်တို့ဒေသအနည်းဆုံးလို့ရေကြီးတယ်မိုးရော်ရတောင်ပြိုတယ်နောက်ပြီးတောင်ကျရင်လည်းအိမ်တွေပြိုပါတယ်အဲ့လိုကျွန်တော်တို့မှအနည်းဆုံးလို့ဖြစ်နေတယ
်စစ်ဆောင်များရဲ့မြောင်းမြို့စင်မောကိုင်းစစ်ဆောင်စခန်းမှာလည်းရေဝင်ရောက်နေပြီးနေရာပြောင်းဖို့စကန်တောင်ကံများသောဆောင်ဆရာတော်ကြိုးစားနေပေမဲ့ငွေကြေးခတ်ခဲနေကြောင်းရခိုင်ခြေစိုက် DMG သတင်းဌာနကဖော်ပြသွားပါတယ်။မြောင်းဦးလောက်ဆစ်ဆောင်မများပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေလာဖို့အစမ်းဝေးရဲ့ဒေသတွေမှာမိုးရွာလို့ရေကြီးရင်စိုးရိမ်နေရကြောင်းမင်းပြဘက်မှကုညီရေးလုပ်ငန်းတွေကိုလွတ်ကင်နေရဲ့တင်ကဟကန်လက်ရခိတအဖွဲ့ကဦးအန်သာကြီးကပြောပါတယ
်။မိုးရွာရတဲ့ကိုသူတို့ရဲ့နေရာအဆိုင်ကင်းကအပေါ်ကတချို့ကတာလပတ်မိုးရွာတာရှိတယ်တချို့ကပုံမိုးရွာတာရှိတယ်တာလပတ်မိုးပြီးနေရာတွေဆိုတာအဆင်ပြေဘူးကိုအဆင်ကျတော့လေဒီမြေကြီးနဲ့တချို့ဆိုကိုယ်လက်မလောက်ပဲမြင်တယ်အဲ့လိုမြင်မှာဆောက်ထားရဆိုတော့ဒီနေရာဆိုင်ကင်းကလုံးဝအဆင်ပြေတဲ့နေရာရှိပါရဲ့ကို
အခုနှစ်ဆန်ပိုင်းကစလို့ပုံမတင်မလာနေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းစီရေးအခြေအနေကြီးချမှာဒေသခံကြီးရွာတွေဖမ်းဆီးစစ်ဆေးခံရတာတွေနဲ့တိုက်ပွဲတွေကြားထိခိုက်ဒိဆုံမှုတွေတိုးလာတယ်လို့စစ်ပေးရှောင်တဲ့ဒုက္ခတွေရေအတွက်ကလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းရဲ့ချင်းမီနယ်ပလောဝမြို့နယ်တွင်မှာဖြစ်နေတဲ့ရခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ရဲ့လုပ်ရက်တွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နေပြီးစစ်ရာဇဝမှုမြောက်နိုင်တယ်လို့မြမလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုဇူလိုင်၂ရက်နေ့ကတင်ပြခဲ့ပါတယ်ရခိုင်မှာစကမ်းရောက်ဆစ်ဆောင်နဲ့စကမ်းပြင်မှာဆစ်ဆောင်နှစ်ခုပေါင်းဥယျာအာရေးစီရဲ့အချက်အလက်တိုင်းဆိုရင်စကမ်း60မှာလူဥယျ4600ကျော်သွားပြီဖြစ်ပါတယ်
ကုဇော်ထက်တင်ပြပို့တော်တာပါရှင် အခုတော့ထိုင်းဘက်ကသတင်းတပုတ်ဆက်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းထိုင်းမလေးနယ်စပ်မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုများပြားလာနေတာကိုကာကွယ်တားဆီးနိုင်ရေးအတွက်ထိုင်းနိုင်ငံဆိုင်ရာ UNHCR ထိုင်းနိုင်ငံကအမျိုးသမီးနဲ့ကလေးကာကွယ်စောင့်ရှောက်ရေးအဖွဲ့တွေနဲ့လူကုန်ကူးမှုတားဆီးနိုင်နေရေးအဖွဲ့တွေကဇူလိုင်လ၂ရက်နေ့မှာထိုင်းနိုင်ငံတောင်ပိုင်းဆွန်ကလာခရိုင်မှာဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲအတွင်းထိုင်းနဲ့မြန်မာလူကုန်ကူးသူလူပွဲစား150ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့လဲထိုင်းလူကုန်ကူးမှုတားဆီးနိုင်နေရေးရဲတပ်ဖွဲ့ကပြောပါတယ်အပြည့်စုံကိုတော့မိုင်းအေးမာကတင်ပြပို့ထားပါတယ်ရှင
်ထိုင်းတောင်ပိုင်းထိုင်းမလေးနယ်စပ်ဘက်ကိုလူကုန်ကူးခံရတဲ့မြန်မာ8000လောက်ဖမ်းဆီးခံရပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကုလသမဂ္ဂဆိုင်ရာမဟာမင်းကြီးအဖွဲ့ UNHCR ကိုယ်စားလှယ်တွေနဲ့အတူထိုင်းနိုင်ငံကအမျိုးသမီးနဲ့ကလေးများကာကွယ်စောင့်ရှောက်ရေးအဖွဲ့တွေထိုင်းနိုင်ငံလူကုန်ကူးမှုတားဆီးနိုင်နေရဲတပ်ဖွဲ့အပြင်စစ်တပ်နဲ့လူမှုကြီးကြပ်ရေးတပ်ဖွဲ့တွေကဒီပြဿနာကိုအရေးတကြီးဖြေရှင်းရမယ့်ပြဿနာအဖြစ်ဆွေးနွေးခဲ့ကြတာပါ။ထိုင်းနိုင်ငံရဲတပ်ဖွဲ့ကလူကုန်ကူးမှုတားဆီးနိုင်နေရေးတာဝန်ရှိသူရဲမှူးစုချက်ထီရာစဝတ်ကအစည်းအဝေးမှာကြေညာသွားတာကတော့မြန်မာနိုင်ငံသားတွေအနေနဲ့လူမောင်ခိုသမားတွေရဲ့တားပေါက်မဖြစ်ရအောင်ကျွန်တော်တို့အနေနဲ့ထိုင်းမြန်မာနယ်စပ်တရံခရိုင်ကထနာဗူရီခရိုင်ရနောင်းခရိုင်တွေမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုအသေးစိတ်စီစဉ်မှုတွေရှာဖွေဖမ်းဆီးမှုတွေပြုလုပ်နေပါတယ်။အဓိကလူမောင်ခိုပွဲစားပိုင်းတွေကိုနှိမ်နင်းနိုင်ဖို့အတွက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေစီကနေသတင်းအချက်အလက်တွေယူပြီးထိုင်းနဲ့မြန်မာနိုင်ငံသားလူမောင်ကိုသမား150ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကိုလည်းထုတ်ဖော်ပြောဆိုသွားပါတယ်။မြန်မာနိုင်ငံသားတွေဟာနေဆက်ချက်ကျော်လက်မှတ်တွေကိုတုံပြီးဝင်လာကြတာဖြစ်ပြီးလူမောင်ကိုသမားတွေကတောလမ်းတွေနဲ့ရဲစစ်စေးကြီးနဲတဲ့လမ်းတွေကိုတုံပြီးထိုင်းတောင်ပိုင်းထိုင်းမလေးနယ်စပ်အထိရောက်အောင်ခေါ်လာခဲ့ကြတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံအာဏာပိုင်တွေကတော့ထိုင်းတောင်ပိုင်းမှာတစ်နှစ်အတွင်းမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား8000ကျော်လောက်ဖမ်းမိခဲ့တယ်လို့ထုတ်ပြန်ခဲ့ပြီး2019ခုနှစ်ဧပြီလကနေစတင်ပြီးအများဆုံးဖမ်းမိခဲ့တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်။မြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှမ်းမှာ LGBTQ လိင်လူချင်းစုံမဲ့သူတွေအမြဲယဉ်ဆိုင်ရလေရှိတဲ့အခက်အခဲတွေနောက်လူမှုအတိုင်းအဝန်းကြားမှာ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲဆိုတာနဲ့ပတ်သက်ပြီးတော့ဇူလိုင်လ6ရက် VOA ရဲ့စီမင်းညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမင်းမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-5-4 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်ဒီနေ့ညတဲ့လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
နာမည်စနေနေ့ည9:00ရမှာဆွေးနွေးမဲ့တရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲတက်ရောက်ပြီးတော့ပြန်ရောက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့ကိစ္စရပ်အတော်များများကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းပြောဆိုလိုက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမော်ဒါအောင်ပွဲခံနိုင်ခဲ့တဲ့အကြောင်းပြောပါတယ်၃ရက်ကြာခီစဉ်တွင်ဘလို့အောင်မြင်မှုတွေရခဲ့တာပါလဲဂျပန်နိုင်ငံအိုဆာကာမြို့နဲ့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တွေကိုရောက်ခဲ့တဲ့သမရရဲ့ခီးတို့အတွင်းဘာရီဆောင်ရနိုင်ခဲ့တယ်လဲဆိုတာ VOA အင်ဂျီရောသတင်းထောက် Pesti Wida Kusora ကသတင်းပေးပို့ထားပါတယ်ကိုဝင်ခတ်မောင်ကဆက်ပြီးတင်ပြထားပါတယ်ရှင
်သမရထရမ့်အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲအရှိန်တက်နိုင်ပြီးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့လို့ဒေတာတွင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့ပါတယ်ဒါ့အပြင်မြောက်ကိုရီးယားနှင့်မြေတဲ့ပထမဆုံးခြေချမှုတဲ့လက်ရှိတာဝန်ထမ်းဆောင်စဉ်အမေရိကန်သမ္မတဖြစ်တမိုင်းဝင်ခဲ့တာပါဒါပေမဲ့ဒီခီးစဉ်အတွင်းဘာတွေတိတိယောက်ယောက်ဆောင်ရွက်နိုင်ခဲ့တယ်လဲဆိုတဲ့မေးခွန်းတွေကတော့ရှိနေသေးပါအမေရိကန် Enterprise Institute က Zed Cooper ကအခုလိုပြောပါတယ
် The aftermath of the G20 are going to be a series of
G20 ထိပ်သီးဆွေးနွေးပွဲကြီးသမ္မတအနေနဲ့ဒီခီးစဉ်အတွင်းဘာတွေတိတိယောက်ဆောင်ရွက်နိုင်ခဲ့တယ်လဲဆိုတာမေးစရာစတဲ့ဖြစ်လာပါတယ်
မြောက်ကိုရီးယားနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ကင်ဂျွန်ဝန်ဘက်ကဘာမှအလျှော့ပေးတာမရှိသေးခင်မှာထရမ့်ကစစ်မဲ့စုံကိုဖျက်ပြီးမြောက်ကိုရီးယားမျိုးပေါ်ခြေချခဲ့တဲ့အတွက်ဝေဖန်တာရှိသလိုအမေရိကန်ရဲ့အမျိုးသားနှုံကြုံရေးကိုထိခိုက်အောင်လုပ်နေတယ်လို့ဆိုရကဆွဆွဲထားတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဟွာဝေးကိုလိုအပ်တဲ့ပစ္စည်းကိရိယာတွေအမေရိကန်ကုမ္ပဏီကရောင်းချခွင့်ပေးလိုက်တဲ့အတွက်လဲဝေဖန်ခံနေရပါတယ်။ဒါအပြင် ကိုဂျိုးကြည်ဝါရရှေးတန်းတင်ပြောဆိုတာတွေမလုပ်ဖို့တတိပေးတာကိုသမရကလက်မခံသလို2009ခုနှစ်ကမ္ဘာစီးပွားရေးအကျပ်တဲကနေပြန်လည်နလန်ထူလာဖို့အတွက်တချိန်ကအတူဝိုင်းဝန်းကြိုးပမ်းခဲ့ကြတဲ့နိုင်ငံဆောင်ပါဝင်တဲ့ဆွေးနွေးပွဲတွေကိုပါအားရုံအောင်လုပ်နေတယ်ဆိုပြီးတော့လဲဝေဖန်ကြတာပါမဟာဗျူဟာနဲ့နိုင်ငံကလေးလာရေးဌာန CSIS ကအာရှပစိဖိတ်ဒေတာနိုင်ငံကစီးပွားရေးမူဝါဒဆိုင်ရာလေးလာသုံးသပ်သူမက်သျူးကုတ်မန်ကအခုလိုပြောပါတယ
် But the US doesn't even ostensibly sign on to the notion that these multilateral forums are
နိုင်ငံပေါင်းစုံပါတဲ့ဒီဆွေးနွေးမှုတွေဟာကမ္ဘာစီးပွားရေးအထွေထွေအခြေအနေနဲ့ပတ်သက်တဲ့ခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်အနေအဆအစ်ဂရီကဝတ်တွေတဲ့ပို့ပြီးအရေးပါတယ်ဆိုတဲ့အယူအဆကိုအမေရိကန်ကလုံးဝကိုဂရုမစိုက်ပါဘူး
ဒီလိုနိုင်ငံပေါင်းစုံဆွေးနွေးပွဲတွေဒါမှကသမရနဲ့နှစ်ကိုကြားဆွေးနွေးပွဲတွေဟာလည်းစောင့်ကြည့်ဝေဖန်စရာဖြစ်ခဲ့ပါတယ်။ဒီထဲမှာ2016ခုနှစ်အမေရိကသမရရွေးကောက်ပွဲကိုရုရှားကဝင်ဆွတ်ခဲ့တယ်ဆိုပြီးဆွဆွဲခံထားရတဲ့ရုရှားသမရဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တာသတင်းတောက်ဂျမဲလ်ကာရှိုဂီတပ်ဖြတ်မှုကိုအမိန့်ပေးခဲ့တယ်လို့ဆွဆွဲခံထားရတဲ့ Sorry HA မင်းသားဘင်ဆာမန်နဲ့တွေ့ဆုံခဲ့ရပြီးပါပါတယ်။အခုလည်းသမရထရမ်ကG20 ဆွေးနွေးပွဲဟာနိုင်ငံခြားရေးမူဝါဒအောင်မြင်မှုလို့ပြောနေပါတယ်
။ It was incredible.
မယုံနိုင်ကြပါပဲ။ကျွန်တော်ရဲ့စီးပွားရေးအောင်မြင်မှုတွေအတွက်အားလုံးကကျွန်တော်ကိုဂုဏ်ပြုစကားဆိုနှုတ်ဆက်ကြပါတယ်
။လာမယ့်2020သမရရွေးကောက်ပွဲမှာဒုတိယတက်တန်းပြန်ရွေးခံရဖို့အတွက်ကမ္ဘာစင်မြင့်အထက်အားကြီးတဲ့လူတစ်ယောက်ဖြစ်အမြင်ခံရတာကရွေးကောက်ပွဲမဲဆွယ်ပွဲတွေမှာထရမ့်အတွက်တော့အထောက်အကူဖြစ်စေပါတယ
် We're finally putting America first.
American ပြောင်စုတာအဓိကဦးစားပေးဖြစ်ဖို့ကျွန်တော်တို့ဆောင်ရွက်နိုင်ခဲ့ပါပြီ
။ဒါပေမဲ့လည်း Trump အနေနဲ့ဒီလိုပြောဆိုမဲဆွယ်မှုတွေအပြင်သူ့ပါတီရဲ့ထောက်ခံမှုရဖို့လိုအပ်တယ်လို့ Zack Cooper ကပြောပါတယ်။
There's a risk for the president heading into the 2020 campaign.
သူ့ရဲ့မူဝါဒတွေကိုဝေဖန်နေတဲ့ Republican Party ဝင်တချို့ရှိနေတာကြောင့်2020အတွက်မဲဆွယ်နေတဲ့သမ္မတအတွက်စိန်ခေါ်မှုတွေရှိနေပါတယ်။
ဒီလိုဝေဖန်မှုတွေရှိနေပေမဲ့လည်းတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲအချိန်လျှော့ချနိုင်ခဲ့တဲ့အတွက် Trump ကိုချီးကျူးတာတွေလည်းရှိနေပါတယ်
။ There are a number of reasons to have some questions about what would
Trump နဲ့ရှိအကြကုန်သွယ်ရေးအတွက်ဘယ်လိုသဘောတူညီချက်တွေယူခဲ့တယ်လဲဆိုတာမေးခွန်းထုတ်ဆရာအကြောင်းတချို့တော့ရှိပါတယ်။ဒါပေမဲ့အနေအဆုံးနှစ်ဖက်အပြန်အလှန်တိုက်ခတ်မှုတွေလက်တလောရပ်သွားပါတယ်
။ Iran နဲ့ nuclear သဘောတူညီချက်ကိုလုံးဝလက်မခံနိုင်တဲ့ Trump အတွက်အခုမြောက်ကိုရီးယားအရေးမှလည်းသူတောင်းဆိုသလိုနျူကလ িয়ার လုံးဝကင်းစင်တဲ့နိုင်ငံဖြစ်ဖို့ဆိုတာထက်နျူကလ িয়ার စီစဉ်ဆိုင်ငံ့ပေးတာလောက်ကိုပဲသဘောတူလက်ခံလိုက်ဖို့ကခက်ခဲနိုင်ပါတယ်။သမ္မတထရမ့်အနေနဲ့ဒီလိုသဘောတူညီချက်မျိုးရယူဖို့စဉ်းစားနေတယ်ဆိုတော့သတင်းတချို့မှာဖော်ပြနေတာတွေဟာမမှန်ကန်ကြောင်းမျိုးသားလုံးရင်းကြံပေးဂျွန်ဘော်တန်ကပြီးခဲ့တဲ့တနင်္လာနေ့ကပဲညှင်းချက်ထုတ်ခဲ့ပါသေးတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email သေးတာပေးပို့နိုင်ပါတယ်။
VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့ VOA ရဲ့ mobile application ကို download ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လယ်တနားရီကနေညနေ6နာရီအတွင်းမန္တလေးမြို့ Diamond Plaza Shopping Mall မှာ VOA ရဲ့အထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ပါတယ်။စနေနေ့နေ့လယ်တနားရီကနေ6နာရီအတွင်း Diamond Plaza ကိုအရောက်လာပြီးဂီတဖျော်ဖြေပွဲနဲ့အတူ VOA လက်ဆောင်လေးတွေလာယူကြဖို့ဖိတ်ခေါ်ပါတယ်။ Mobile application ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်းကူညီထည့်သွင်းပေးဖို့အစီအစဉ်ထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ3ရက်ပုဒ်ထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့် 10:00 အစီအစဉ်တွေကိုလိုင်းဒိုမီတာ 25,30,51 အပြင်လိုင်းလက်မီတာ 190 ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းဖတ်စဉ်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးနဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်။ပြဿနာတွေအားလုံး2008ခြေဥပေါ်မှာမူတည်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်မှကြားမှာကတော့
အဲ့လိုဖြစ်တဲ့ငယ်တော့ဒီပြည်တွင်းစစ်ကတော့အဲ့လိုပဲဖြစ်နေတာဘယ်တော့လဲအခုဆိုတာပုံပုံပြင်းလဲလာလို့ဒီတော့
ရှင်းနေကြီးဦးကြီးမြင့်နဲ့ဆွေးနွေးသွားတဲ့အပြေဆုံးကိုတော့နောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်အခုတော့ဒီကနေ့ရအပတ်စဉ်ကဏ္ဍတွေထက်ကလူသူနဲ့ဂျာမားရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ဒီတစ်ခါတော့ခရုတင်သမင်ဖြူယောဂါနဲ့ပတ်သက်ပြီးတော့သိထားသင်တာလေးတွေပြောပြပေးသွားမှာပါခရုတင်သမင်ဖြူယောဂါခန်းစားနေရသူတွေတွေ့တဲ့အခါခွဲခြားဆက်ဆံတာမျိုးတွေမလုပ်ဘဲနဲ့ယောဂါကိုထိထိရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွန်ပို့ဆောင်ပေးရင်းဖေးမကူညီနေတဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြထားပါတယ်ရှင်
ရေပြားပေါ်မှာအသားရောင်တွေပျောက်ကွယ်ပြီးအဖြူခွက်တွေပေါ်နေတဲ့ခရီးသင်းသမင်ဖြူယောဂဝေဒနာရှင်တွေကိုတွေ့မြင်မှုကြမှာပါခရီးသင်းသမင်ဖြူယောဂရှိသူတွေကိုယောဂအကြောင်းနားမလဲတဲ့သူတွေကရှုံချချောင်ကျင်မှုတွေပြုလုပ်လို့ရှိတာကြောင့်ယောဂဝေဒနာရှင်တွေမှာစီးပွားရေးလူမှုရေးအခက်အခဲတွေနဲ့အတူစိတ်သက်သာဆင်းမှုတွေကိုပါရင်ဆိုင်ကြရတာပါခရီးသင်းသမင်ဖြူယောဂဟာကုသမှုမရှိတဲ့ယောဂဖြစ်တာကြောင့်ယောဂရှိသူတွေကိုစွန့်ပယ်ရှောင်ကျဉ်ထားတာမျိုးတွေမပြုလုပ်ဘဲတာမန်မိတ်ဆွေအပေါင်းအသင်းတွေလိုပဲတွေ့ဆုံရှင်တွေ့ပြီးအတူတကွအလုပ်လုပ်လို့ရပါတယ်။ဘာကြောင့်ယောဂဖြစ်ရလဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်တော့တိတိကျကျသိရှိကြတာမဟုတ်ပါဘူး။ခရီးသင်းသမင်ဖြူယောဂဟာဘာကြောင့်ဖြစ်ရလဲလို့ထင်ပါတယ်လို့မေးကြည့်တဲ့အခါခရီးသင်းသမင်ဖြူယောဂရှိခဲ့ပြီးကုသမှုခံယူနေကြတဲ့ဦးစင်ဦးဩဘာသာနဲ့ဒေါ်အေးနွဲတို့ကသူတို့ရဲ့အယူအဆကိုအခုလိုပြောကြပါရစေ
။အနှွယ်လေးတွေလည်းတချို့ကလည်းပါတယ်လို့လည်းပြောတယ်ပေါ့နော်။ဦးစင်ကတော့ဒါဟိုလိုပြောလက်မကိုလှတဲ့ကျင်တော့ခုနကပန်းကုံလေးတွားပြီးတော့ခွာလိုက်ပြီးအတွက်ကြောင့်မို့အဲဒီသမီးဖြစ်ရခြင်းကြောင့်ဖြစ်ပါတယ်။
အဲ့ချင်းရောမာရီစာဖြစ်တဲ့အချိန်ကျတော့အစာတောက်မှားတာလားတခုခုပေါ့ကိုယ်စိတ်မှာပေါ့နော်အစာတောက်မှားတာလားဒီမာရီတို့ဆိုမိမဆိုလို့ရှင်သွေးသားကြောင်လားဆိုတော့ပေါ့နော်အဲ့ဒါကိုထင်တာပေါ့နော်အဲ့တော့
ရေလင်းကလေးတွေမှာခီသေးသမီးမျိုးယောဂဖြစ်ခဲ့မယ်ဆိုရင်ပဝန်းကျင်ရဲ့ခွဲခြားဆက်ဆံမှုကိုပို့ပြီးတော့ခံစားကြရလိမ့်ရှိပါတယ်မိဘနှစ်ပါးအတွင်းမှာတော့တူဘက်ကုဘက်မျိုးကြောင့်ဖြစ်နိုင်တယ်ဆိုပြီးညှိနှုံကြရတာပါခီသေးသမီးမျိုးယောဂဖြစ်တာဟာဘာလို့အမှားကြောင့်မှမဟုတ်တာကြောင့်တယောက်ကိုတယောက်အပြစ်မတင်ပဲမှားရင်းတဲ့အယူအဆတွေကြောင့်လမ်းမမြောက်အောင်သာကူဆိုင်တင်တယ်လို့အရေးပြားထုတ်ပြန်ဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မင်းမြင့်ဆန်းကအခုလိုပြောပါရစေ
။ဖြစ်ပြီဆိုတာနဲ့တစ်တစ်ချက်ကတော်တော်များများတော့ငါအပြစ်ကြောင့်လားငါဘာလုပ်မိလို့လဲဆိုပြီးကိုကိုကိုအင်းအပြစ်တင်ကြတယ်ပေါ့နော်ဆိုတော့ဒါမှမဟုတ်လည်းခလေးမှပြင်မိပါတယ်ကနင့်ကြောင့်လားငါကြောင့်လားဆိုပြီးတော့ပြအပြစ်တင်ကြတယ်အမျိုးကြောင့်လားဆိုပြီးရှာကြတယ်ပေါ့လေတကယ်တော့ဒါဟာ autoimmune disease ဖြစ်တဲ့အတွက်ကြောင့်သူ့ကိုခန္ဓာသွက်ကပြတိုက်ဖြစ်နေတဲ့ယောဂဖြစ်တဲ့ကြောင့်သူ့အပြစ်မှပြောလို့မရဘူးသို့တော့ဘေးပတ်ဝန်းကျင်ကတော့ပို့ပြီးတော့ stress တွေများတယ် chemical တွေသုံးမိတယ်လိမ့်မိတယ်ဒါတွေကတော့ပို့ပြီးတော့အပေးရရတော့တော့ triggering factors တွေကိုကျွန်တော်လည်းပြောရတာဆိုတော့ဒါလေးကမိစာလေးကိုချစ်လိုက်သလိုပဲအဲဒီ factors တွေကတော့ difficulty ကိုပို့ဖြစ်စေ
ခီးသင်းသမီးပြေယောဂကိုကုသတဲ့နည်းလမ်းတွေကလည်းတဖြည်းဖြည်းတိုးတက်ကောင်းမလာနိုင်တယ်လို့သိရပါတယ်တောက်ဆေးလိမ့်သေးတွေနဲ့ကုသတာတွေအပြင်ခွဲစိတ်ကုသတဲ့နည်းလမ်းတွေလည်းရှိလာပြီလို့သိရတာကြောင့်ခရီးသင်းသမင်ဖြူအတွက်ခွဲစိတ်ကုသမှုနည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဒေါ်မင်းမြင့်ဆန်းကအခုလိုပြောပါတယ်
။ခွဲစိတ်တယ်ဆိုတဲ့အခါမှာလည်းကျွန်တော်ကနည်းနှစ်မျိုးတော့ရှိတာပေါ့နော်။တစ်ခုကတော့စပင်ကနေကျွန်တော်တို့ဒီ cell အမဲလေးတွေယူပြီးတော့ဒီ cell အမဲလေးတွေကိုပြန်ပြီးတော့ခရီးသင်းဖြစ်တဲ့နေရာမှာအစာထိုးတယ်ဒါတော့ပေးတဲ့အကွက်ကလေးတွေလောက်တာပေါ့နော်။ များတဲ့ area တွေကျတော့ကျွန်တော်တို့ဒီပေါင်ကအရေးပြပပလေးကိုရှူတယ်အဲ့ထဲမှာရှိတဲ့ကျွန်တော် basal cell ပေါ့ရောင်ခြည် cell အသားရည်အရောင်ခြည်ပြီးတဲ့ cell လေးတွေကိုကျွန်တော်တို့ထုတ်တယ်ဒါလည်းနှစ်တနားကျော်ကြာတယ်အဲ့ processor ပေါ့နော်ပြီးတော့မှအဲ့ဒါကိုပြန်ဖြစ်တဲ့ vitiligo ခရီးစဉ်ဖြစ်တဲ့နေရာကိုကျွန်တော်ပြန်တင်ပေးရတာပေါ့နော်ဆိုတော့ခွဲစိတ်ကူးစားမှုတစ်ခုလုံးကတော့နှစ်နာရီနဲ့သုံးနာရီကြာမှအချိန်ပေးရပါလေအမှန်တန်စိတ်ရှိတယ်အနုစိတ်လည်းဖြစ်တယ် area များလေလည်းပူကြလေပေါ့နော်
ခီတင်းသမင်ဖြူယောဂမှာနှစ်ပေါင်းများစွာမပွားဘဲငြိမ်နေတဲ့အမျိုးအစားနဲ့အချိန်နဲ့အမျှပွားနေတဲ့ခီတင်းသမင်ဖြူအမျိုးအစားဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်ပါတယ်။ဘယ်လိုခီတင်းသမင်ဖြူယောဂအမျိုးအစားဟာတောက်ဆေးလိမ့်ဆေးတွေနဲ့ကုသတင်ပြီးဘယ်လိုခီတင်းသမင်ဖြူယောဂကတော့ခွဲစိတ်ကုသမှုနည်းလမ်းနဲ့ကုသတင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာတော်မြင့်မြင့်ဆန်းကအခုလိုပြောပါတယ်
သူဖြစ်တဲ့ခီယူတင်းကဘလောက်ကြာပြီလဲနှစ်ကိုကြည့်တယ်။နောက်ပြီးသူခီယူတင်းကငြိမ်နေတဲ့ခီယူတင်းကမပွားလာဘူးလား။ဒါမှမဟုတ်လည်းလွန်ခဲ့တဲ့နှစ်အတွင်းမှာဟိုကလည်းထွက်တရတဲ့အတွက်အများကြီးပွားလာတဲ့ခီယူတင်းမျိုးလားပေါ့နော် stable လား unstable လားဆိုတော့ကျွန်တော်ခွဲခြားသိရတယ်။ဒါအနှစ်20လောက်ရှိပြီ၊9နှစ်လောက်ရှိပြီဘာမှလည်းအပြောင်းလဲမရှိဘူး stable ဖြစ်တယ်ဆိုလို့ရှိရင်သေးလဲသေးတယ်ဆိုရင်ကျွန်တော်တို့ကလိမ့်ဆေးလောက်နဲ့ပဲတောက်ပါလေနော်လိမ့်ဆေးတောက်ဆေးလေးတွေပြည်တယ်ပြီးလို့ရှိရင်ရောင်ချီnerve venue ပြီးပေါ့နော် excitement လို့ခေါ်တဲ့308 nanometer ပဲရှိတဲ့ရောင်ခြည်နဲ့ကျွန်တော်တို့ကုပေးလို့ရှိရင်အများကြီးတက်တယ်။သို့တော့ဒီထက်နည်းများတယ်တကွက်တည်းမဟုတ်ဘူးခုနေရဒီနေရာလည်းရှိတယ်။တခြားနေရာပဲလည်းရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီထက်ပို့ပြီးတော့လိမ့်ဆေးရဲ့ဝင်ရောင်ချီရတောက်ဆေးရတယ်မလုံလောက်ဘူးဆိုလို့ရှိရင်တော့မြန်မြန်လေးပျောက်ချင်တယ်အချိန်တူတူနဲ့မြန်မြန်ပျောက်ချင်တယ်ဆိုရင်တော့ကျွန်တော်တို့ခွဲစိတ်ပြီးတော့အားပေးပါတယ
်ယနေ့ကလေးလေးအပါဝင်ခီသင်းသမင်ဖြူယောဂခံစားနေရတဲ့သူတွေကိုတွေ့တဲ့အခါခွဲခြားဆက်ဆံတာမျိုးတွေမပြုလုပ်ဘဲယောဂကိုထိထိရောက်ရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွှန်ပို့ဆောင်ရင်ဖေးမှကူညီနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
လူလူနဲ့ကျမရေကနာကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေပုဒ်ထူးနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြမှာပါ။ရှေ့ကပြည်နယ်ပြဿနာပြည်လဲရေးဟာပြည်ထောင်စုတစ်ခုလုံးရဲ့တိုင်းရင်းသားပြဿနာလိုပဲ2008အခြေခံဥပဒေကိုပြင်ဆင်နိုင်မှပြည်လဲနိုင်မယ်လို့ရှေ့နေကြီးဦးကြည်မြင့်ကဆိုပါတယ်။ရှေ့ကဖက်ကလူတို့ချုံမှတင်းမာတဲ့လူမျိုးရဲ့အယူဆရှိနေသလိုပမာတချို့ကလည်းလူမျိုးရဲ့အမြင်နဲ့ကြည့်နေကြတယ်လို့လည်းပြည်ထောင်စုရှေ့နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌကဆိုပါတယ်။အသေးစိတ်ကိုတော့ဦးကြည်မြင့်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဒီနေ့ကဒီကနေ့ကျွန်တော်မြင်နေတဲ့အကြောင်းအရာကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အထူးသဖြင့်မြောက်ပိုင်းဒေသမှာဒေသခံအပြစ်မဲ့တဲ့သူတွေဆေးဆုံးရတာနောက်ပြီးတော့စစ်တပ်ဘက်ကသူတို့ကိုမသင်္ကာလို့ဆိုပြီးခေါ်ယူစစ်ဆေးမေးမြန်းပြီးတော့ဒီသွားတယ်မကြာခဏကြာနေရပါတယ်။ဆိုတော့ဒီကိစ္စကိုတရားဥပဒေနဲ့တားဆီးနိုင်ရာအကြောင်းတစုံတရာမရှိဘူးလားခင်ဗျာ။
ဘူးစားတော့တင်းနာကြီးရဲ့ဗျာတရားဥပဒေကြီးကစိုးမိုးရမှာပေါ့တရားဥပဒေနဲ့အမှုဖြစ်နေတာပေါ့ဒီအချင်းကြီးနဲ့မှာ80ကနေ82ဒီဘာမျိုးလုပ်နေတာခဲ့လဲစိတ်မျိုးရခဲ့အချင်းတော့အခုဒီအိုင်မှာဖြစ်နေတယ်လို့ပဲဗျာကြောင်းစားနေကြတယ်ကျွန်တော်နေမိုးမောက်ဆိုရင်တရောင်းတလတစ်ခါဝင်ပြီးတယ်အဲ့ဒီတူကြတူကြနဲ့ကျွန်တော်ကမားမျိုးလောက်ဒီကြီးနဲ့မှာနေရခဲ့တာကျွန်တော်လည်းတက်ကုန်တဲ့ဖားကံကျော်လည်းဘုံဆောင်နဲ့ရောက်သွားကျွန်တော်တပည့်တွေကဘောပြအဲ့လိုဖြစ်တတ်နေတော့ဒီပြည်ရင်းစစ်ကြတော့အဲ့လိုပဲဖြစ်နေတာတို့တော့လေအခုဆိုတာပုံပုံပွင့်လာလို့ဒီကမလို့အဲဒီလိုဖြစ်နေရလဲဖြစ်လာပြီဖြစ်လို့ဘယ်ကမဖြစ်ပြင်တော့ဘူးလို့ကျွန်တော်ကတော့ဒီလိုမဆပါလေဗျာ
ဦးကြီးမြင့်ယူဆသလိုပဲတခြားပုဂ္ဂိုလ်တွေအထူးသဖြင့်နိုင်ငံရေးအဖြစ်တာဝန်ရှိတဲ့ပြည်သူ့လွှတ်တော်အမတ်တွေပွဲစည်းအတိုင်းဝိုင်းတွေတော်တော်များများလည်းပဲဒီကိစ္စကိုကြည့်ကြည့်ရောက်ရောက်ဟန်တာဘူးပြောကြဆိုကြရတယ်သိမကြဘူးခင်ဗျာအဲ့လိုဟာကောလှုပ်ရှားမှုတွေရှိပါရဲ့လားခင်ဗျာအထူးသဖြင့်နိုင်ငံရေးအတိုင်းအဝန်ကသူတို့ဟန်တာဘူးကြိုးစားတာနဲ့ရှိပါရဲ့လားခင်ဗျာ
အဲကျွန်တော်အခိုင်အမာဒီအောင်လို့အရေးကြီးတယ်ပြောရဦးကျွန်တော်နှစ်ချိန်လောက်တက်ပါတယ်အဲ့တဲ့အခါကျတော့မေးဖို့မေးတဲ့ရဆိုင်ပြောက်ကအဲကလူလာပိုင်းမယ်သူကတော့သူကနိုင်ငံရေးကိစ္စဖြစ်ကြလို့ပြောတာပဲဒီလေရဆိုင်ကြီးဒီအောင်လို့အရေးလေးဒီလိုသူလိုရဟာလေကျွန်တော်တို့ရခိုင်ပြည်နယ်လွတ်လပ်သွားမှာဆိုလို့လွတ်လပ်သွားမှာဟိုကြောက်လို့ဒုက္ခလာဆိုပြီးတော့အဲ့လိုတစ်ဖက်ကလည်းတင်းပါလေဒီလိုရှိတယ်ဗျာဒီဘက်ကလည်းအဲ့လိုပဲဟာပဲဒီရခိုင်နေရာဒီမျိုးရင်းနဲ့က
တို့ကဘယ်ပြေးလို့ရမလဲဆိုတော့ဒီဘက်ကအုတ်စီစီတို့ဘုဒ္ဓကလည်းအားလုံးအနိုင်တိုက်မှာမင်းတို့မရှိနေဆိုတော့အပေါ်သားရဲ့ရှိတယ်ကျွန်တော်ကတော့ဒီမှာဗာပြောလိုက်လို့ဆိုတဲ့အခါကျတော့မရဘူးကျွန်တော်ကချင်းကြီးတယ်မှာဓာတ်နေတူရှိတယ်အဲ့တော့ဒီလိုစစ်ရပြည်နေတော့ဝင်သူကြပြီးတော့အဖြေချမရမယ်ဒီတိုင်းဆိုတော့မဖြစ်ဘူးဒီလိုကျွန်တော်တော့အဲ့လိုပြောလို့တော့ဒီကနေ့ရောက်တူလာတော့ကျွန်တော်အစ်ပြောချင်တယ်ဗျာဗာပြောချင်တယ်ဆိုတော့အကျဉ်းကြီးအထက်ဆင်းလာပြီဗျာအကျဉ်းကြီးအထက်ကဆင်းလာပြီဗာလဲဆိုတော့တော်သူ့အကြီးကိုအားကောင်းဆောင်နေအဆက်ဆက်ပေါ့ဗျာဆက်အာနာကြည့်ပြီးတော့တော်တော်ရဲ့ပြေကိုပုံအပ်ထားလို့တော့မရတော့ဘူးဟောသူကသူတို့ကြီးတော့မတဲ့သူတို့ကြီးတော့မအာနာလူတွေကအာနာတက်ပြီးတော့ရတယ်အဲ့တော့မျိုးပြည်တော်သူ့အကြီးသူရှိတယ်ဆက်တွေပေးပြီးတော့ပေါ်ပြီးနေတဲ့ကိုကိုကြီးကြီးရှိတယ်လေအောက်ချုပ်မှာဖြစ်တော့မယ်သူလမ်းကလို့တော့မမြင်တော့ဘူးဗျာနိုင်ငံကြီးကျွန်တော်ဒါတော့အဖို့လေးဆုံးပြောတာပဲကျွန်တော်ပြင်ပြင်းထန်မှဖြစ်တယ်ဒီကိစ္စကပြောပြမှာကျွန်တော်ဒီကစားတွေပြောပြတယ်အခုလည်းဒီကစားကိုကျွန်တော်ဆက်ပြောပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါကတော့နောက်ဆုံးပိတ်အဖြေပေါ့အဲ့ဒီအဖြေကိုရောက်ဖို့ကလည်းပဲဒီအဆင့်တွေကိုနိုင်ငံကြီးသမားတွေဒီလွှတ်တော်တွေဒါကိုဖျက်ဆီးသွားမှာဟုတ်ကူကြီးမင်းအဲ့ဒါကိုဖျက်ဆီးမှုကလွယ်ပါမလားဒီသဘောထားဒီကိုကြီးမင်းစောကပြောတဲ့မျောမှန်းချက်ဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးအကောင့်တွေဖော်ဖို့အတွက်ကတော့
ကျွန်တော်တို့ကတော့မမိတ်မတင်ယုံကြည်ရတယ်ဗျာကျွန်တော်တို့ကတော့စပြောနေပြီတော့ဒီနေ့ကျွန်တော်တို့ဗမာလီလည်းပဲလက်ခံရပြီတော့ဒေါ်စားမျိုးလက်ခံပြီးစစ်တပ်မတော်လည်းလက်ခံပြီးဖက်ဒရယ်ကတော့ဆက်တော့တော့လည်းပဲပြောနေမယ်ရှိသေးတယ်ဘက်တွေတိုးတိုးကျက်နေတယ်အဖြစ်ကဖို့ရှိရတယ်ကျွန်တော်တို့တော့လက်ခံရပြီဒီမှာလွယ်လို့အပေါ်စီကျူးချင်းရဲ့အုပ်ချုပ်တာလွယ်လို့ကျွန်တော်တို့ဒီကလည်းသူ့ရာခဲမကြည့်ပါအဲ့ဒါတော့ကျွန်တော်အတိအကျပဲအဲ့ဒီလိုပဲရှေ့ကျဖြစ်ခဲ့ကြပါလေ။အဲ
့ဒီကိုမရောက်ခင်လောလောဆယ်ဖြစ်နေအချိန်နဲ့ပတ်သက်ပြီးနဲ့ပြန်တောက်ချင်ပါတယ်။အခုရခိုင်ပြည်နယ်ရဲ့ပြည်သူတွေခံနေရတဲ့ဒုက္ခတွေငြိမ်းချမ်းမှုရရှိဖို့အတွက်ဥဒေသအောင်ခေါင်းဆောင်တဲ့အဖွဲ့တစ်ခုကိုတာဝန်ပေးထားတာတွေ့ရပါတယ်။အဲ့ဒီအဖွဲ့ရဲ့လုတ်ပိုင်ခွင့်တွေအဲ့ဒီအဖွဲ့ဟာဘယ်လောက်ထိလုံနိုင်စွမ်းရှိမယ်လို့ဥကြည်မင်းစုံစမ်းမိပါလဲခင်ဗျာ။
ဒီကောင်တို့လည်းစိတ်ထဲမှာတော့ပြင်ရှိပါတယ်ဒီစနစ်တော့မဖြစ်တော့ဘူးဒီနိုင်ငံရဲ့စနစ်တော့မဖြစ်တော့ဘူးတခြားဖြစ်ကြတဲ့ဒီကြိုက်ကြီးဆိုတော့စိတ်ပိုင်းများစွာပြောပါတယ်ပြောပြီးတော့ဒီတော့ဒီစနစ်ကိုလည်းအသေးချာရလို့ဘူးလို့ဒီစာပြောပါတယ်အဲ့ဒါကျွန်တော်လည်းဒီလိုလေအမှန်ရှင်ပါလေဒီကောင်တွေလည်းဒီပုံပုံတယောက်ရှင်းနေမြဲဦးရတာကသူ့ရဲ့မရှိကောင်းတဲ့လူတွေပဲဒီတိုင်းလေးကတကယ်စင်နာရှိတဲ့လူတွေတော့တော့လည်းပဲသူ့မှာလည်းပဲဒီတော့ဖြစ်အောင်ပါဘာမှလုပ်မရဘူးအတော့မလို့ဒီပြန်ပေါ့ချစ်ကိုကျွန်တော်တို့ကအဲ့လိုတကယ်တိုက်ကြီးရဲ့ပုံစံမျိုးမလုပ်မရမချင်ရတော့ဘာလို့လဲပြအိုးရတောင်နဲ့စေနာရှိရပဲဖြစ်မယ်ဘယ်လိုမရဘူးပြအဲ့ဒါပဲ
အဲ့တော့အဲ့ဒီ2008ကိုပြင်ဖို့ဆိုပြီးတော့တလောကအမျိုးသားဒီမိုကရေစီဘက်ရောက်ကပြန်ပြီးတော့လှုပ်ရှားတယ်ဆိုတာကိုတွေ့ရပါတယ်ဘယ်အထိခီးပေါက်နေပါပြလဲအဲ့ဒ
ါကျွန်တော်ကြီးကျွန်တော်တို့ကပြင်ရှားရဗျာသူများကလေးလာတယ်ဥပဒေမှာလည်းဖြစ်တယ်နိုင်ငံရေးသမားဖြစ်တယ်ဖြစ်တယ်နိုင်ငံရေးရှင်သမားအောင်လည်းဖြစ်တယ်တော့အထောက်အစစ်တို့တော်တော်များများပြင်လို့ရတော့ဘယ်လိုမှမရဘူးအဲ့ဒါပြင်လို့ဆိုတော့ကျွန်တော်တို့စူးစမ်းတော့မရဘူးဗျာအဲ့ဒါတော့လေဆက်လည်းပဲဘယ်လိုဖြစ်မလဲဆိုတော့ကျတော့အဲ့ဒီမျိုးတော့ပဲဆက်လူလူကပြင်ရပါတယ်လို့ပြောနေတဲ့အခါကျတော့ဒီဟာကျွန်တော်တို့ဒီကိစ္စကြာလဲဦးမယ်လို့ကျွန်တော်ပြောပြရဒီကလည်းမဖုံးကြီးတွေလည်းပြဿနာလေကျွန်တော်ဒီမှာရှိနေတယ်အဲ့ဒါမျိုးဒီဖုံးကြီးတွေကဘယ်လိုဆိုတော့ဖတ်ကြည့်နေတော်လာမယ်လို့လည်းအဲ့ဒီဖုံးကြီးတွေကတော့မလို့မြေတွားကြည့်တယ်ဖတ်လို့ရတာကကျွန်တော်တော့ Facebook မှာတော့ကြည့်တယ်တိုင်းပြည်တော်ပြဿနာလေးအဲ့ဒါကျွန်တော်ကြောက်ဆက်ကြည့်တဲ့ဖြစ်နေတယ်ကျွန်တော်နိုင်ငံရဲ့ဒီလိုကအဲ့လိုဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့ဒီခိုင်ကိစ္စမှာလည်းပဲဒီကကကိုယ်ချလာကြည့်တယ်ဒီကအများကျွန်တော်ဒီမှာအတူမြေတော်များဆိုအတူမေးလာတယ်ဒီကကဘယ်လိုမှသူပတ်သူပတ်ပါရဲ့ခင်ဗျာဖုန်းကြီးတော့မခံဘယ်သူမှခံနိုင်ဘူးဒီကတော့ဒီကဝါရမှာသူတို့ကဖုန်းကြောင်းတွေကိုဝင်းပြီးတာခင်ဗျာပြည့်တယ်မခံတာတောင်းကြောင်းတွေကတော့ဘယ်လိုလဲကွာရိုက်ပွဲအားတဲ့အေးဒီလိုဒီလိုရိုက်ပွဲကနေလို့ထားပါဗျာဘယ်သန်းစုကြည့်ရလဲဒီစိုးစားကြပါလေသူလည်းမသိဘူးအဲ့လိုဖြစ်ကျွန်တော်တို့လည်းအဆောင်ကြီးကစိတ်ပေါ်ပူရောပေါ့မြင့်ပြီးတော့နိုင်ငံတွေဟလာဒီပြည်ပြည်ဆိုစိတ်ကတော့ညစ်သားပါလေ။အဲတော့အများကြီးရှိတယ်ဖတ်တော့ဒီအများကြီးပါ။ဘယ်အားလုံးဒီလူတွေဒီရောက်နေတာစိုးစားနေပါလေ။ကြိုးစားရှိတယ်ရေရေတိတိကြိုးနေပါလေ။အဲ့လိုတော့ကျွန်တော်တို့တွေ့နေကြ။
ဟုတ်ကဲ့အဲ့ရောအဲ့ Facebook 2008ကိုပြင်ဖို့အတွက်လွှတ်တော်ကိုအားကိုလို့မရဘူးလွှတ်တော်ကသင်းတော်လို့ဘယ်လုံးမှမဖြစ်နိုင်တော့ဘူးဆိုရင်ဘယ်နည်းနဲ့သွားသင်းပါသလဲ
့ဒီကတခုရရှိရကြအဲ့ဒါကို energy အစိုးရအနေနဲ့အဲ့ဒီကြည့်ရလဲမလိုပါဘူးကွာဒါလည်းလို့ရှိမှာပဲဒါတော့ပါလဲဆိုလို့ရှိရင်ကျွတ်တော့မှသူကဆုံးဖြတ်တစ်ခုချလိုက်ရမယ်ဘာကြောက်လဲဆိုအဲ့ဒါတော့အတရားကြုံနေလေရတယ်အဲ့လိုရှိကိုပြည်သူတွေတိတ်မတိုက်ဘူးကြီးလာမဟုတ်တော့အဲ့ဒီကြင်သူတို့ဆံရဆံပြီးလှုပ်ချလိုက်ဆက်တယ်လှုပ်ချလိုက်ကြိုက်ဘူးဆိုလို့ရှိရင်ဒီလိုတိုက်တယ်ဆိုလို့ရှိရင်တဲ့အချက်ဒီတိုင်းနောက်ဆုံးတက်ပါကျွန်တော်တို့အဲ့ဒီတိုင်းဘယ်တော့ဆောက်ဆောင်ပြီးပြီးတော့တောင်းရမယ်ဒီလိုတိုက်ရဆိုဒီလိုမတိုက်ဘူးဆိုလို့ရှိရင်ဘာလုပ်တယ်လဲဆိုတော့ကျွန်တော်အဲ့လိုတစ်ခေတ်ခံစဉ်းစားမှရမယ်ဆိုတော့ကျွန်တော်က60ကျော်ကြာရင်တော့ဆောက်ပါနေတာ60ကျော်ကြာရင်တော့ဆောက်ပါနေတာလည်းအိုက်ပေါက်နေလားအဲ့တော့တက်တော်နည်းနဲ့မရတော့ဘူးဆိုရင်တက်တော်နည်းနဲ့ရနိုင်တယ်ဒါဆက်ရမယ်ရှိတယ်ဒါတော့ဘာလဲဆိုလို့ရှိရင်တက်တော်အများကြီးနဲ့သုံးပြတယ်နော်ကျွန်တော်ရှိကပြည်သူတိုက်ပြီးတိုက်ပြီးအပြင်းလာမှုတော့ဒီလိုပြောရမယ်ချက်မလို့ဒီလိုတဲ့ကြတယ်ဆက်နောက်အောင်တယ်တုတ်တယ်ဆိုသိရချလိုက်အဲ့လိုလို့ရှိရင်ဒီလိုတိုက်တယ်မတိုက်တဲ့အပေါ်မှာမြင်ပြီးတော့တစ်ဖြည့်ချင်းမှမရတော့ပဲတိုက်လိုက်ကတော့မရဘူးက
ြဟုတ်ကဲ့ဒီလမ်းကြောင်းကိုဥကြီးမြင့်အပါဝင်တချို့ပုံကူတွေရတယ်ပဲအရင်လည်းပဲပြောဦးရဲထင်ပါတယ်ဒါလူလူဆန္ဒခံယူပွဲလုပြီးတော့ဒီလိုလုပ်စင်တယ်ဆိုတဲ့ကိစ္စ NLD ခေါင်းဆောင်တွေရဲ့နားကိုလည်းပောက်ပါလိမ့်မယ်ဒီစကားသူတို့ဘာကြောက်များဒီဟာလုဖို့မဖြစ်သေးတာလဲလုတ်ကောလုတ်လာနိုင်မဲ့အခြေအနေရှိပါသလားသုံးသက်ပေါင်းခင
်ဗျာတော်လို့ဗျာဒီဒီလိုမျိုးမျိုးပြောကြည့်ရမှာကွာလေသူကအမီးနဲ့ပြေးလို့ရမယ်ဒုတိယသူတို့ကလည်းပြေးလို့ရမယ်ဆိုပြီးတော့သူတို့ဒီတော့တင်ပါပဲတင်လို့ချိန်ယူဆိုတဲ့အခါကျတော့မှအောင်ကန်းသူကြီးရဲ့စကားလေးတစ်ခုခံရတယ်ကြာအဲ့ဒီကြိုင်တော့ပြည်သူ့မင်းရဲ့ဒုက္ခတော့ရလိမ့်မယ်လို့သူပြောထားတဲ့စကားလေးလုံးရှိတယ်အဲ့ဒီပြည်သူ့မင်းဆိုတာတော့ပြောတဲ့လူဖြစ်ပါဆိုလို့ပဲစိတ်ကောင်းရတယ်ဗျာ
ဆိုတော့ပြန်ချုပ်ရမယ်ဆိုရင်အခုပြောခဲ့သမျှရခိုင်ကိစ္စအစဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်တို့စလိုက်ကြအခု2008ဖွဲ့စည်းပုံပြင်ရမယ်နေရာမှာဇသိမ့်သွားတာပေါ့အတိက2008ဖွဲ့စည်းပုံမပြင်ကျန်တဲ့ငင်းကြမ်းရေးတို့ဒါပြည်တော်စုသားအချင်းချင်းချစ်ခင်ရေးနှီးရေးတို့ဒါသိပ်ဖြစ်မလာနိုင်ဘူးဆိုတဲ့သဘောပေါ့လမ်းပိတ်နေတဲ့သဘောပေါ့
အဲ့ဒီ2008ကျန်တာဥပဒေတက်မလို့ကအကုန်လုံးအထွတ်အမ်းအားရဲ့ဟိုဟာကိုအကုန်ယူထားတဲ့အခါကျတော့ကျွန်တော်တို့ကအမေကဒီလိုကြီးတော့ပဲဖြစ်တယ်လေတကယ်ကြီးလေဆုံးဖြတ်ချက်မချနိုင်ဘူးကျွန်တော်တို့အားမျိုးရှိတယ်အဲ့တော့လို့ခိုင်ရေးကိစ္စမှာလည်းပြကြော်ယူပြောလို့ကျွန်တော်တို့ပြောပြီလေကျွန်တော်တို့ကပြောပြီဒီခိုင်တူရဲတွေကလဘုံဖားတာမပြောနဲ့သူကအလုပ်လည်းမရှိပါလည်းမရှိနော်ဟိုရတာနဲ့လည်းမလားအဲ့လိုဖြစ်နေတာကျွန်တော်တို့မောကိုတော့ဆိုချင်ဒါလူပြောတာမဟုတ်ပါဘူးကိုတော့ဆိုချင်ဗမာတပိုးမရှိလို့ရှိရင်ကျွန်တော်ဗမာတပိုးနဲ့လိုက်တယ်အဲ့တော့ဖြစ်တော့ကျွန်တော်ပြောတာဘာလို့ဆိုရင်ကျွန်တော်တို့ဒီလိုစိတ်ထဲနဲ့ပြောအောင်လေကိုယ်ညီရဲ့ဗျာအဲဒါကြီးကိုကြီးလေကြီးပါစင်မှာဟုတ်ပါဘူးကျွန်တော်တို့တော့အဲ့လိုစိတ်မလေးနဲ့ခံယူပါလေအဲ့လိုကျွန်တော်တို့ခံယူတဲ့ဒီလိုမှရှိတဲ့နိုင်ငံရေးသမားတွေအများကြီးပဲဗျာအဲ့လိုတော့
စခိုင်ကြတနာအရေးနဲ့ပတ်သက်လို့ဥကျော်ဆန္ဒနဲ့ရှင်နေကြီးဦးချင်းမြင့်တို့ကသုံးသက်ဆွေးနွေးသွားတာကိုဥကျော်ဆန္ဒရဲ့အမြင့်အရေးသုံးသက်ချက်မှာတင်ဆက်လိုက်တာဖြစ်ပါတယ်ရှင်
မမိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်တော်ဒရှိများရှင် VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုရူတွေကနေဖန်ယူနာဆင်နိုင်ပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလဲရောက်ပါပြီကမ္ဘာသလွားကထူခြားတဲ့သတင်းတွေကိုစုစည်းပြီးတော့ကိုရန်နိုင်ကတပတ်အတွင်းအားကစားကဏ္ဍမှာစုစည်းတင်ပြထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ဂျန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာစစ်တောင်ကစားသမားမတ်တထားသူသာဟာနိုင်ငံကစစ်တောင်ပြိုင်ပွဲမှာနောက်ထပ်ရွှေစိတ်တစ်ခုထပ်ပြီးတော့ရသွားပါတယ်ပြည်သူနိုင်ငံလီယွန်မျိုးမှာတော့ကမ္ဘာအကြာဆုံးဘောလုံးပွဲတစ်ပွဲကိုကစားခဲ့ကြပြီးတော့ဂင်းနစ်စာရင်းတင်လိုက်ကြပါတယ်2024 Paris Olympic ပြိုင်ပွဲမှာတော့အားကစားနည်းအသက်၄မျိုးကိုထည့်သွင်းသွားဖို့ကိုအိုလံပစ်ပြိုင်ပွဲတောင်းဝန်ရှိသူတွေစဉ်းစားနေကြပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအာဖရိကတိုက်အနောက်ပိုင်းကဘီနင်နိုင်ငံမှာချင်းပတဲ့ Benin International Series 2019ကျက်တောင်ပြိုင်ပွဲမှာတော့မြန်မာကျက်တောင်အားကစားသမားမတ်တထားစုသာကရွှေစိတ်စုခုပြီးတော့ချန်ပီယံဖြစ်သွားပါတယ်ဖိုင်နယ်မှာတော့မတ်တထားစုသာဟာပီရူးနိုင်ငံကကျက်တောင်ကစားသမားကိုပထမပွဲမှာရှုံးခဲ့ပေမဲ့ဒုတိယနဲ့တတိယပွဲတွေမှာ21-18မှ21-14မှတို့နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါမတ်တထားသူသာဟာဒီပြိုင်ပွဲအပြီးမှာတော့ Ivory Coast မှာချင်းပမဲ့ပြိုင်ပွဲကိုဆက်ပြီးတော့ရှင်ပြိုင်သွားမယ်ဆိုပြီးတော့သိရပါတယ်ဗျာယူဖာဥရောပဘောလုံးဖွဲ့ချုပ်ရဲ့အသက်21နှစ်အောက်ဘောလုံးဖိုင်နယ်ကိုတော့အီတလီမှာတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်ဒီနေ့မှာတော့ဂျာမနီနဲ့စပိန်တို့ဖိုင်နယ်တက်ခဲ့ကြပြီးတော့စပိန်သင်းကလက်ရှိချန်ပီယံဂျာမနီကို2-0နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်စပိန်က Fabian Ruiz နဲ့ Dani Olmo တို့က9မိနစ်နဲ့69မိနစ်တည်းမှာဂိုးတွေသွင်းယူခဲ့ပြီးတော့ဂျာမနီဘက်ကတော့အမေရိက88မိနစ်မှာတကူးပြန်သွင်းခဲ့ပြီးမဲ့နောက်ထပ်ခြေပါကူးများတာကြောင့်နောက်ဆုံးမှာစပိန်ကဂျာမနီကို2-0နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်စပိန်သင်းဟာဒီဘက်မှာအနိုင်ရပြီးချန်ပီယံဖြစ်သွားတဲ့အတွက်အသက်21နှစ်အောက်ဥရောပဖလားကို5ချိန်မြောက်ရပြီးတော့အီတလီနဲ့အတူပူးတွဲအများဆုံးချန်ပီယံဖြစ်တဲ့အသင်းဖြစ်တဲ့စံချိန်တင်ထားပါတယ်ပြိုင်ပွဲအတွက်အကောင်းဆုံးကစားသမားစုကိုတော့စပိန်သင်းက Fabian Ruiz ကရသွားခဲ့ပါတယ်ခင်ဗျာဘောလုံးသမားပြောင်းရွှေ့သတင်းတွေမှာတော့ Manchester United အသင်းကအင်္ဂလန်နောက်တန်းလူဝမ်ဘစ်ဆာကာကိုခေါ်လိုက်ပါပြီ။ Man U ကဝမ်ဘစ်ဆာကာကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့သူ့ကိုဝယ်ဖို့အတွက် Crystal Palace အသင်းကိုပေါင်150လောက်ပေးခဲ့ရပါတယ်။ Manchester United ကိုပြောင်းလာတဲ့ပတ်သက်ပြီးဘစ်ဆာကာပြောတာကတော့
I'm excited. You know, it's a fan of Sampdoria's team. You know, as a kid every kid wants to play for a team like this. So you know, okay.
ဒီတဲ့အတိုင်းပဲကျွန်တော်ဒီ Man U အသင်းနဲ့စာချုပ်ချုပ်နိုင်လိုက်တဲ့အတွက်စိတ်လုံရှားမိပါတယ်။ကစားသမားတိုင်းကစားသမားတိုင်းကဒီလိုအသင်းမျိုးမှာကစားရင်ကြားလာဖြစ်ပြီးတော့အခုလိုအသင်းကိုကစားပြုပြီးကစားရမယ်အတွက်ကျွန်တော်အနေနဲ့ဂုဏ်ယူမိတယ်လို့ကျေးဇူးနဲ့တင်ပါတယ်ကျွန်တော်အနေနဲ့လည်းအသင်းပေါ်အသင်းတွေစီကနေမတူညီတဲ့အချက်တွေကိုလေ့လာရင်းဖြည်းဖြည်းချင်းတိုးတက်လာမယ်လို့ထင်ပါတယ်မန်ချက်စတာယူနိုက်တက်ကအသင်းကြီးပ
ါဒါပြန်သူကိုနှွေးထွေးစွာကြိုဆိုတဲ့အတွက်မန်ချက်စတာယူနိုက်တက်ပိတ်သက်တွေကိုကျေးဇူးတင်ကြောင်းနဲ့သူ့အနေနဲ့လည်းအသင်းအသစ်နဲ့အတူရာသီအသစ်ကိုစတင်ခြင်းပြီးဆိုပြီးတော့ပြောလိုက်ပါတယ်ဗျာပြည်ထောင်နိုင်ငံမှာတော့ကမ္ဘာအကြာဆုံးဘောလုံးပွဲတစ်ပွဲကိုကစားခဲ့ကြပါတယ်ပြည်ထောင်နိုင်ငံလီယွန်မြို့က group အမှာဘောလုံးအကယ်ဒမီမှာတပတ်9ရက်စီကစားခဲ့ကြတာပါဒီပွဲကိုတော့ဇွန်လ28ရက်နေ့ကနေဇူလိုင်လ1ရက်နေ့ထိလုံးဝကိုမရက်မနာပဲ3ရက်သက်တိုက်ကစားခဲ့ကြတာပါ
The current Guinness World Record for the largest number of players in a five-a-side game.
တပတ်ကို9ရက်စီကန်တဲ့ပွဲမှာကစားသမားအများဆုံးအဖြစ်နဲ့လက်ရှိမှာစံချိန်တင်ထားတာကတော့အင်္ဂလန်မှာ2012တုန်းကကစားတာဖြစ်ပြီးအဲဒီတုန်းကကစားသမားစုစုပေါင်း686ယောက်ပါဝင်ခဲ့ပါတယ်။ကျွန်မတို့အခုဒီချိန်မှာတော့အနည်းဆုံးတော့ကစားသမားက689ယောက်ပါမှာပါ။ပွဲကိုလုံးဝမရက်ပဲညလုံးပေါင်းတောက်လျှောက်ကစားနေတာဖြစ်ပြီးဒီနေ့ဆိုရင်ဂိုးကတစ်ဖက်ကို100ကျော်သွားပါပြီ။ပွဲကစက္ကန့်နေတုန်းဖြစ်ပြီးတော့တနင်္လာနေ့အထိဆက်ကစားပြီး Guinness ကမ္ဘာစံချိန်ကိုချိုးနိုင်အောင်လုပ်သွားမှာဖြစ်ပါတယ်။
ဘောလုံးပွဲတွေပါဝင်အောက်သားပြိုင်ပွဲတွေမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့မညီမျှမှုတွေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ဒီပွဲကိုစီစဉ်ကြတာပါဒီပွဲကိုတော့ကမ္ဘာတဝန်းကဗြိတိန်အမေရိကန်ကော့စတာရီကာလီဆိုတိုနီပေါ်ဂရိဂျော်ဒန်နဲ့ဩစတြေးလျနိုင်ငံကဘောလုံးသမားတွေပါဝင်ပြီးတော့ကစားခဲ့ကြတာဖြစ်ပါတယ်ခင်ဗျာပြည်ထောင်နိုင်ငံမှာ2024ခုနှစ်ကျရင်ကျင်းပမယ့် Paris Olympic ပြိုင်ပွဲမှာအားကစားနည်းအသစ်တွေကိုထည့်သွင်းသွားဖို့အတွက် Olympic ပြိုင်ပွဲတောင်းဆိုရှိသူတွေစီစဉ်နေကြပါတယ်ဒီအားကစားနည်းအသစ်တွေကတော့ရေလိုင်းစီးကြောက်ဆောင်တက် skateboard စီးတာနဲ့ breakdance အကတွေဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ26ရက်နေ့ကနိုင်ငံက Olympic Committee IOC ကဒီအားကစားနည်းတွေကို Olympic ပြိုင်ပွဲမှာထည့်သွင်းသွားဖို့ထောက်ခံပေးပေးခဲ့ကြတဲ့အတွက်ဒီအားကစားနည်းတွေဟာဒီ Paris Olympic ပြိုင်ပွဲမှာပါဝင်ဖို့ခြိလန်းတလန်းပို့ပြီးတော့နှိစက်လာတာဖြစ်ပါတယ်ဒီအားကစားနည်းတွေဟာအခုနောက်ပိုင်းမှာလူကြိုက်များတဲ့ကစားနည်းတွေဖြစ်တာကြောင့်ဒါတွေကိုအိုလံပစ်ပြိုင်ပွဲမှာထည့်သွင်းသွားဖို့အတွက် Paris Olympic ပြိုင်ပွဲကျင်းပရေးကော်မတီကအဆိုပြုခဲ့တာပါဒါတွေကိုပြိုင်ပွဲမှာထည့်မထည့်ဆိုတာကိုတော့လာမယ့် 2020 Tokyo Olympic ပြိုင်ပွဲမှာဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာကျင်းပတဲ့ Eastbourne အမျိုးသမီးတင်နစ်ပြိုင်ပွဲမှာတော့ Czech နိုင်ငံကကမ္ဘာအဆင့်3 Carolina Pliskova ကလက်ရှိ Wimbledon Champion Angelic Kava go chopped it chowlin at Naya Bido, Champion Petabare, Pescova, Totaha, Ivan Dimergo, Dudiace, Nayada like Pebarbia. We will then tell you where you go, Tanula Niga, Satellite Babi, Muda, Bamara, Leshi, Champion Lepit, Gavasin, Delepit, Nova, Jugovico, Jamama, Taisonga, Uzabi, Sintama Matabido, Aino Maro, Sodlanga, Roger Federal Gat, Sinit, Nadago, Sintom Pinat, Damatavare. Wrestling go, Federal Gat, Jane, say Yahabi, Nadaga, Sashi, Jane, Jugovica, Sangaja, Yabido, Trutoyaha, Muda, Bama, Miazo, Yahara, Pibare.
သူတို့တော့ရောက်ပြန်ပတ်ပြီးအဖြစ်နဲ့နေ့တော်ကြာကစားလာခဲ့တာနဲ့ပတ်သက်ပြီးဖယ်ရော်ပြောတာကတော့ဗျာအမေနော်အဲဒီအော်ဆိုရှိုးဇ်ဒက်အမ်စိုက်ဘိုင်စိုက်ဘီကာပေါပြနေလဲဆိုတော့ကျွန်တော်တို့တွေဟာတယောက်နဲ့တယောက်ပြိုင်ဆိုင်ပြီးတော့အောင်မြင်မှုတွေရခဲ့ကြတယ်ရနိုင်နေဆိုတာပါဒါပေမဲ့ရေးစရာကောင်းတာတစ်ခုကတော့ခင်ဗျားတို့ကအဲ့လိုမမြင်ပါဘူးဒီတယောက်ကြောင့်တခြားတယောက်ကဒ င်းတွန်းအားပေးခဲ့ကြပါတယ်။ Rafa ကမျက်ကွင်းမှာပိုကောင်းလာအောင် Novet ကို Hardcore မှာပြီးတော့ကျွန်တော်လဲရေးစေးကွင်းမှာပိုကောင်းအောင်လုပ်နိုင်ခဲ့တယ်လို့ထင်ပါတယ်။တေချာရာကတော့ကျွန်တော်တို့တယောက်နဲ့တယောက်ပိုပြီးကောင်းလာအောင်လုပ်နိုင်ခဲ့ကြတာတော့တေချာပါတယ်။တကယ်လို့ကျွန်တော်တို့သာတစ်ချိန်နဲ့အတူတူမကစားဘဲနဲ့တယောက်တစ်ခစ်စီဆိုရင်ဆက်ပြီးကစားနေပါဦးမလား။ကျွန်တော်ဘက်ကအမြင်မှာတော့အခုလိုကစားရတာပျော်စရာကောင်းပြီးကျွန်တော်တို့၃ယောက်ကလည်းပုံစံတစ်မျိုးစီဆိုတော့ပရိသတ်တွေလည်းသဘောကျမယ်လို့မျှော်လင့်ပါတယ်
။ဝင်းဘလ်ဒန်ကိုတော့ဖက်ဒရယ်က၈ချိန်၊ဂျိုကိုဗစ်က၄ချိန်၊နဒောက၂ချိန်ရထားပါတယ်။ဆိုတော့ဒီနေ့မှာတော့သူတို့၃ယောက်ထဲကတယောက်ယောက်ပဲထပ်ပြီးတော့အနိုင်ရသွားမလား၊ဒါမှမဟုတ်မမျှော်လင့်မဲနဲ့ချန်ပီယံအသစ်တယောက်ထွက်ပေါ်လာမလားဆိုတာကတော့စောင့်ကြည့်ကြပါစို့လို့ပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ။
အာဂဇာကနာကိုကြားခဲ့ရတာပါရှင်။မနေ့ပြန်ကြာတာပြင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့တင်ဆက်ပေးသွားမှာပါ။လိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒါတင်မက VOA ကနေအခုအတန်လွှင့်နေတဲ့တရားရေးအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦ
း။အမေရိကန်ရဲ့တန်ခါအရေးယူမှုကြောင့်စီးပွားရေးအကျပ်တဲဖြစ်နေတဲ့အီရန်ပေါ်အီရန်နျူကလ িয়ার ဆိုင်ရာအစီအစဉ်ထဲမှာစာချုပ်ချုပ်ထားတဲ့လက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့ပို့ပြီးတော့ကူညီဆောင်ရွက်မှုတွေမလုပ်လို့ရှိရင်ရပိုင်းတွေမှာဆင်းမြင်ယူရေနီယံတပ်ဆင်မှုတွေကိုစတင်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့ပြောကြားပါရယ်။2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်အရ3.68 ရာခိုင်နှုန်းအထိတန်းစင်ထားတဲ့ယူရေနီယံတွေကိုအီရန်က300ကီလိုဂရမ်အထိသာပိုင်ဆိုင်ခွင့်ရှိပါတယ်။အမေရိကန်နယ်စပ်ကနေတရားမဝင်ဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကထိန်းသိမ်းရေးစခန်းတွေမှာလူတွေပြည့်ကျက်နေတဲ့စခန်းတွေကအင်ပတန်ဆိုးရတဲ့အခြေအနေတွေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကစီရင်ခန်းစာထုတ်ပြန်ခဲ့ပါတယ်။ထိန်းသိမ်းရေးစခန်းတွေရဲ့အခြေအနေဟာပောက်ကွဲရောမဲ့ဘုံတစ်ခုလိုဖြစ်နေပြီးသူ့ဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်နေဆိုတဲ့မန်နေဂျာတယောက်ရဲ့ပြောကိုလည်းဖော်ပြထားပါတယ်။Rio Grande Valley ကထိန်းသိမ်းရေးစခန်းတွေမှာကြောက်စရာကောင်းအောင်ဖြစ်နေတဲ့အခြေအနေနဲ့ကလေးငယ်တွေလူကြီးတွေကိုအကြာကြီးထိန်းသိမ်းမထားဖို့အတွက်အမိမြေလုံခြုံရေးဌာနအခြေအနေနဲ့လှုပ်တဲ့ဆောင်ရွက်မှုတွေကိုချက်ချင်းလုပ်ဖို့လိုအပ်တယ်လို့စုံစမ်းရေးမှူးချုပ်ကအစီရင်ခံစာထဲမှာတိုက်တွန်းထားပါတယ်EU ဥရောပပါလီမန်ဥက္ကဋ္ဌအဖြစ်နဲ့အီတလီကသတင်းသမားဟောင်းဒေးဗစ်ဆာဆိုလီကိုပြည်သင့်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာ EU အမတ်တွေမဲခွဲရွေးချယ်လိုက်ပါတယ်။အစင်းစင်မဲပေးပွဲမှာတခြားဥက္ကဋ္ဌလောင်း၃ယောက်ထက်ကို63နှစ်အရွယ်မစ္စတာဆာဆိုလီမဲအများဆုံးရရှိခဲ့တာပါ။အင်္ဂါနေ့တုန်းကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီးအက်ဆလာဖွန်ဒါလိုင်ယန်ကိုပနားမရွေးချယ်ပါတယ်။ EU ဥရောပတပ်ကရဲ့အစင်းမြင့်ဆုံးအချုပ်ရေးတာဝန်အတွက်အမျိုးသမီးတဦးကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်။ဥရောပကောင်စီဥက္ကဋ္ဌကတော့ဘယ်လ်ဂျီယမ်ကရှာမီရှဲလ်ကို EU ကောင်ဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟင်ဒူအမျိုးသားရေးပါတီကိုအထွေထွေရေကောက်ပွဲမှာဒီနှစ်ခါဆက်တိုက်ဆုံးနိုင်ခဲ့တာကြောင့်အိန္ဒိယတိုက်ခံကွန်ဂရက်ပါတီကောင်ဆောင်ရာဟုလ်ဂန္ဓီဟာယာရုကနေနှုတ်ထွက်လိုက်ပါပြီ။ကွန်ဂရက်ပါတီရဲ့ဥက္ကဋ္ဌအဖြစ်2019ခုနှစ်ထဲကတာဝန်ယူခဲ့တဲ့ရာဟုလ်ဂန္ဓီဟာဆွေစဉ်မျိုးဆက်ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရတဲ့မိသားစုအတွေမှာ၄ယောက်မြောက်ဝန်ကြီးချုပ်ဖြစ်လာဖို့ကြိုးစားခဲ့သူတစ်ယောက်လည်းဖြစ်ပါလိမ့်ရှင်။
တရင်ချင်းချက်ကိုမဆုမြတ်မောင်ကျင်းညာပေးခဲ့တာပါရှင်။ဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်းဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာကတော့ Zubia L. Tayy ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်စီစဉ်တွေကတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 30နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.